Welcome to the Voice of America in Burmese.
Namaskar kemashe. VOA American tanyei 2020 khu ne mala 19 ye taok cha ni manet khin season ni go American di dong su Washington DC new ro ga ni sa tin chou lein pye ni ba bi shin. Line do meter 30 ne 40 48 do ga ni phai na sin nai ma de. Chama mya ta sin ya ma shin. ဒီကနေ့မနေ့ပိုင်းမှာနောက်ဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာဆေးရနာတိတ်မှုကိုစန့်ကျင်ဆန္ဒပြသူတွေအပေါ်မှာအာဏာပိုင်တွေကနေရောညပါအကြမ်းဖက်နှိမ်နင်းတာတွေကိုနိုင်ငံတော်မှဆက်ပြီးတော့ကြီးလုံနေကြပါတယ
်။အစီအပြင်ရောက်နေတယ်လို့ပေါ့နော်။ဟိုနိုင်ငံတော်ကရုပ်ရှင်တွေထဲမှာကြီးရရွာတဲ့ဟိုသဘုံတွေဝင်လာတဲ့ခစားမှုတွေပေါ့နော်။ကြီးလက်စားစားခွန်ပါပေါ့နော်။ညာတိုင်းညာတိုင်းကအိတ်ကောင်းနေမဲ့အိတ်ရ
။ရန်ကုန်မြို့ကန်တူပြောသွားတာပါ။ဒီသတင်းနဲ့အတူစကိုင်းတိုင်းရွှေဘိုခရိုင်တပရင်းမြို့နယ်မှာဆန္ဒပြပြည်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားမှာပဋိပက္ခဖြစ်ခဲ့တဲ့အကြောင်းရန်ကုန်တိုင်းတွန်တေးမြို့နယ်မှာဆေးရနာတိမ်ဆန့်ကျင်ဆန္ဒပြပွဲတွေကိုစစ်တပ်ကပြင်းပြင်းထန်ထန်ဖြိုခွဲနှိမ်နင်းနေတဲ့အကြောင်းကိုဒေသခံတဦးနဲ့ဆက်သွယ်မေးမြန်းချက် CDM လှုပ်ရှားမှုမှာပါဝင်လာသူပါရီမြို့မြန်မာတန်ယုံကဝန်ထမ်းတဦးနဲ့ဆက်သွယ်မေးမြန်းချက်စတဲ့သတင်းတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောက်နှုတ်ချက်ဥအောင်ခရင်မြန်မာအရေးတုံ့တက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြသူတွေကိုနှိမ်နင်းတဲ့လုပ်ရက်တရားလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောင်းနေတာကြောင့်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်အောင်စဉ်းစားကြဖို့ကုလသမဂ္ဂလူ့ခွင့်ရေးကျွမ်းကျင်သူတွေကနိုင်ငံတကာအသံဝိုင်းကိုတိုက်တွန်းလိုက်ပါတယ်။ပင်ချက်ပြောင်းရွှေ့ခိုင်းတာဥရိမဲ့ဖက်စီရတပ်ဖြတ်တာတွေပါဝင်လူခွင့်ရေးချုပ်ဖောက်မှုသတင်းတွေအတွက်ဝန်ထမ်းကြောင့်လဲကုလသမဂ္ဂထူးခိုးစရယ်ရှေ့ရောက်ရေးစာသာပြင်းတွေကထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကဖယ်ရှားပြီးငါနာသိရင်ငါဆက်လို့လူညွေးတပ်ဖွဲ့တွေလက်ချက်နဲ့တိုက်ဆုံသူအနည်းဆုံး121ယောက်နဲ့ဖက်စီထားသူ2400ယောက်ရှိနေပြီးဘယ်နေရာမှာထားရဆိုတာကိုလည်းမသိရဘူးလို့ပြောပါတယ်ကုလသမဂ္ဂထုတ်ကိုယ်စရေလက်ခံရရှိထားတဲ့သတင်းတွေအရပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြေသားဝန်ထမ်း960လောက်နဲ့မိသားစုတွေနေထိုင်ရာရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်မှာစစ်တပ်ရဲ့ရဲကနိုင်ပေါင်းများစွာပိတ်ဆို့ထားခဲ့ပြီးအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့တာကိုအပြစ်ပေးတဲ့အနေနဲ့တနက်နေ့ချိန်အတင်းကျပ်မောင်းထုတ်တာခံခဲ့ရတယ်လို့လည်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်ချင်းပြည်နယ်ဟာကာဖလန်စကိုင်းတိုင်းဟုံးမလင်းမြို့နယ်ရှမ်းပြည်နယ်တောင်ကြီးမြို့အပါအဝင်တခြားဒေသတွေမှာလည်းအလားတူအတင်းအကျပ်ထင်ရှားခံရတဲ့သတင်းတွေရရှိထားကြောင်းလည်းပြောပါရယ်။လူမျိုးတပ်ဖွဲ့တွေကဖမ်းဆီးတာအချင်းယုံကွမြတ်တာတပ်ဖြတ်တာအပါအဝင်ဆန္ဒပြသူတွေပေါ်လူခွေချိုးဖောက်မှုတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလည်းဥရိမဲ့တပ်ဖြတ်မှုတွေနဲ့ဖမ်းဆီးမှုဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးခိုးစရာတွေအပါအဝင်ကုလသမဂ္ဂအရာရှိရှိဦးရဲ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြခဲ့တာပါမြန်မာနိုင်ငံကအရသာပြည်သူတွေပေါ်ကြေကြေပြင်းပြင်းနဲ့စိတ်ရကျကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့လဲကုလသမဂ္ဂထူးခိုးစရာတွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဆေးရနာသိမ်းမှုဆန့်ကျင်သူတွေပေါ်ထင်းထင်းသိမ်းသိမ်းဆောင်ရွက်ဖို့အာဆီယံကာဝေးဝန်ကြီးစည်းဝေးမှာစင်ကူကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြည့်တဲ့နောက်ပထမဆုံးအကြိမ်ဖြစ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်တက်ရောက်တဲ့ကြာသပင်းနဲ့အွန်လိုင်းစည်းဝေးမှာစင်ကူကာဝေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးမဲလ်ဗင်အောင်ကမြန်မာနိုင်ငံအခြေအနေတွေပေါ်အလွန်အမင်းစိုးရိမ်ရောပြောဆိုလိုက်တာပါလက်နက်မဲ့အရသားတွေပေါ်တည်ချေလောက်တဲ့အထိအင်အားမသုံးဖို့နဲ့အထက်နိုင်ဆုံးထိန်းသိမ်းသိမ်းဆောင်ဖို့မြန်မာဆေးရနာဝင်တွေကိုတိုက်တွန်းလိုက်ကြောင်းလဲစင်ကူကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်နိုင်ငံကသတိပေးနေတဲ့ကြားမှာပဲမြန်မာနိုင်ငံမှာဆေးရနာသိမ်းမှုကိုစန့်ကျင်သူတွေပေါ်အာဏာပိုင်တွေအကြမ်းဖက်နေနေမှုတွေရှိနေစေဖြစ်တဲ့အကြောင်းဒေသခံတွေကပြောပါရယ်နေရောညပါဆန္ဒပြလို့ရှာမှုတွေဆက်လက်ပေါ်ပေါက်နေတဲ့ရန်ကုန်မြို့မှာဆိုရင်လည်းလူမျိုးတပ်ဖွဲ့တွေကပြစ်ခတ်မှုတွေနဲ့အကြမ်းဖက်နေနေမှုတွေကြောင့်ကြာသပင်းတွေမှာတည်ချေထိခဲ့သူတွေရှိတဲ့အကြောင်းမြို့ကန်တယောက်က VOA ကိုပြောပါရယ
်အဓိကအဖြစ်ဒီနေ့ရန်ကုန်မှာချမ်းနေနေရတွေကအထူးသဖြင့်တောင်ကလာရှိရဲ့ဆန်ကြောင်ရှိရဲ့မြောက်ဥကလာရှိရဲ့ပြီးတော့နောက်တမိုင်းတရှိရဲ့ဒီတိုင်းပါလဲရှိရဲ့ဒီကအဖြစ်လူသေးတာတွေကဘယ်နေရာမှာရှိုံတိုင်းတရားရှိရဲ့တောင်ဥကလာမှာရှိရဲ့တောင်ဥကလာမှာလည်းလူသေးသွားရဲ့ဒီကြတာတော့အဲ့နေရာတွေမှာပြီးရဲ့တိုင်းတရားမှာဗိုက်ရှင်မဲ့အလောင်းတွေရန်များနေတယ်အကျိုးတက်နေတာ
အာဏာပိုင်ရဲ့နှိမ်နှင်းမှုတွေကိုကာကွယ်ဖို့လူနေရပ်ကွက်တွေမှာမြို့ကန်တွေကအကာအရံတွေတားဆီးတွေချထားတာကိုလူငယ်ရေးတပ်ဖွဲ့တွေကရှင်းလင်းမှုကြိုးပမ်းတာတွေရှိတယ်လို့လည်းပြောပါတယ်
သူတို့ဒီနေ့တနေ့ကုန်လုံးတဲ့ဟာအခါတိုင်းလေးယူလို့မျိုးလူတွေကိုတိုက်ရိုက်ပစ်တာမျိုးရှိနေမဲ့လေအဲ့ဒါတွေကိုဦးဆောင်မပေးမဲ့အသာစီးဖယ်ကြီးကိုဦးစားပေးရအသာစီးဖယ်ရမှာလေသူတို့ကိုယ်ပဲဖယ်တာမဟုတ်ဘူးလူတွေကိုပေါ်တာဆွဲရဆက်လာတဲ့ကားတွေကိုတနက်နေ့ချိန်နဲ့လူတွေစင်းတိုင်းနဲ့သူရှိတဲ့တိုင်းကြီးထန်းတိုင်းနဲ့ပင်းချတိုင်းနဲ့နောက်ဆုံးဘယ်မှမမှသူခေါ်မရအောင်ဆိုရင်ဒီမှာရှိတဲ့အိမ်ကြီးကနေဒီတနက်နေ့ထောက်ပြီးတော့ကြားလေးတွေကိုခေါ်ခိုင်းတယ်
ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့နိုင်ငံအဝန်ကန့်ကွက်လှရှားမှုတွေပေါ်အာဏာပိုင်ရဲ့အကြမ်းဖက်နေနေမှုကြောင့်တိုက်စုံးတံရသူတွေတိုးလာနေတာကြောင့်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝိုင်းကစိုးရိမ်တကြီးသတိပေးနေချိန်မှာပဲအာဏာပိုင်နေနေနေမှုတွေဆက်လုပ်နေရလဲဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်လှရှားမှုတွေပေါ်အာဏာပိုင်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေကြောင့်ထွက်ပြေးတင်းရှောင်သူတွေတိုးလာနေတဲ့အတွက်အိန္ဒိယထိုင်းနိုင်ငံကလည်းကြိုတင်ပြင်ဆင်နေပါတယ်။ဒီကနေ့ထိုက်တံမှုတူကတော့အခြေအနေကိုအနည်းငယ်စောင့်ကြည့်နေတယ်လို့ပြောပါရယ်
။အဲဘော်နီကြီးနိုင်ပေမလားကြည့်အာချမီဖွန်ကြီးအာလေဟောင်းပို့ချုံလုံး
။ဒီကနေ့ဖြစ်လာမယ်ဆိုရင်ဆန္ဒပြသူတွေထိုင်းနိုင်ငံကိုလက်ဆက်ဖြတ်ချုပ်ဝင်လာနိုင်တဲ့အလားအလာတွေရှိနေပါတယ်။ဖြစ်ဖြစ်ပြီးဆိုရင်တော့လူတွေအလုံးရင်းနဲ့လည်းရောက်လာနိုင်ပါတယ်လို့မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမဲဆောက်ခင်အခြေစိုက်ထိုင်းအမှတ်လေးတရင်တရင်မူပရဆန်ဟန်ပရဆက်ကရိုက်တာသတင်းဌာနကိုပြောလိုက်ကြပါတရရန်နယ်နဲ့ကဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားစီယုံ KNU တင်းချုပ်ရဲ့နေမြီမှာတင်းချောင်လာသူတွေရာနဲ့ချီရှိနေတယ်လို့ထိုင်းနိုင်ငံနဲ့နေဆက်ရှမ်းပြည်နယ်ကတရရန်နယ်နဲ့ကတွေတင်းချုပ်ရဲ့နေမြီမှာခိုးလုံနေသူတွေရှိတယ်လို့လည်း KNU တာဝန်ရှိသူတို့ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးမတည်မငြိမ်အခြေအနေတွေပေါ်ပေါက်နေတယ်လို့ KNU ပါဝင်တရရန်နယ်နဲ့ကဖွဲ့တစ်ခုနဲ့မြန်မာလူမျိုးတစ်ဖွဲ့တွေကြားတိုက်ခိုက်မှုတွေရှိနေတာကြောင့်ထိုင်းရနာမဏိကနေဆက်ဒေသတွေမှာလူငယ်တို့မြင့်ထားပြီးစောင့်ကြည့်နေတာပါမြန်မာနိုင်ငံဘက်ကတင်းရှောင်လာသူတွေရောက်လာခဲ့မယ်ဆိုရင်နေရာချထားပေးနေအောင်မဲဆောက်ခရိုင်ထဲမှာလူရည် 4,000-3,000 လောက်အတွက်ခုံလုံးစရာနေရာပြင်ဆင်ထားတဲ့စီစဉ်တစ်ခုကိုလည်းတွေ့မြင်ခဲ့ရကြောင်းရိုက်တာသတင်းကဖော်ပြထားပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်ဒီကိုမနက်6နာရီကနေ9နာရီထိဖိုင်းလိုမီတာ32 kHz 93.8 တုံညာဖိုင်းလိုမီတာ40 kHz 98တုံညာဖိုင်းလိုမီတာ48 kHz 615တုံညာနဲ့ဖိုင်းနာမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကတောက်ချနေမနက်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရုရှားကောင်းဆောင်ကိုသမ္မတဂျိုးဘိုက်ဒန်ကလူသက်သမားအဖြစ်ပြောဆိုလိုက်တဲ့အပေါ်ရုရှားသမ္မတဗလာဒီမာပူတင်ကသူလုပ်တာသူပြောနေတယ်လို့ဂျာတပရီနေကတုတ်ပြန်လိုက်ပါတယ်။ ABC သတင်းဌာနကတင်ဆက်သူဂျော့စတက်ဗန်နိုပေါ်လစ်နဲ့ဗုဒ္ဓဦးနေကတွေ့ဆုံမေးမြန်းခန်းတစ်ခုမှာသမ္မတဘိုက်ဒန်ကအခုလိုမှတ်ချက်ပေးခဲ့တာဖြစ်ပြီးစတက်ဗန်နိုပေါ်လစ်ကပူတင်ဟာလူသက်သမားလားလို့မေးမြန်းရမှာသမ္မတဘိုက်ဒန်ကကျွန်တော်ထင်တယ်လို့တုတ်ပြန်ခဲ့တာဖြစ်ပါတယ်။မော်စကိုမှာသတင်းတော်တွေကိုပြောဆိုရမှာတော့ပူတင်ကသူ့ရဲ့တုတ်ပြန်မှုဟာကလေးစကနိုင်လူတို့လို့ပြောတာမဟုတ်ပဲစဉ်းစားတွေးခေါ်ပြီးပြောတာဖြစ်တယ်လို့ဆိုပါတယ်ဆက်လက်ပြီးတော့ပူတင်ကလူတွေကတခြားလူတွေကိုအကဲဖြတ်တဲ့အခါမှာကိုကုတ်ကိုကာပြီးပြောတတ်ကြတယ်လို့လည်းပြောပါတယ်ပူတင်ကအခုလိုတုတ်ပြန်ပြောဆိုမှုမတိုင်ခင်လေးမှာရုရှားပြောရေးဆိုခွင့်ရှိသူဒမီထရီပက်စကော့ဖ်ကလည်းဘိုက်ဒန်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးဒါအလွန်ဆိုးဝါးလွန်ပြီးအမေရိကန်သမ္မတကကျွန်တော်တို့တိုင်းပြည်နယ်ဆက်ဆံရေးကိုပြင်ဆင်လို့စိတ်မရှိဘူးလို့ဒရင်တော့တွေကိုပြောဆိုခဲ့တာမျိုးတွေရှိခဲ့ပါတယ်အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ဟာတရုတ်နိုင်ငံရေးဝန်ကြီးဝန်ယီနဲ့ဂျက်သဘရီနေကဂလာစကာပီနဲ့အန်ကာရေ့ချ်မှာတွေ့ဆုံခဲ့ပြီးဒါဟာပြီးခဲ့တဲ့ဇွန်လကလေးကတရုတ်အမေရိကန်အရာရှိတွေကြားပထမအကြိမ်နှစ်ဖက်တွေ့ဆုံမှုဖြစ်ပါတယ
် We are committed to the denuclearization of North Korea reducing the broader threat
ကျွန်တော်တို့ဟာမြောက်ကိုရီးယားနျူကလ িয়ার ဖျက်သိမ်းရေးအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေအပေါ်မြောက်ကိုရီးယားနယ်မြေချင်းချောက်မှုလျှော့ချရေးစနစ်ကြဖိနှိပ်အုပ်ချုပ်မှုတွေကြေကြေပြန့်ပြန့်ဆက်တိုက်ဖြစ်နေတဲ့မြောက်ကိုရီးယားအပါအဝင်ကိုရီးယားတွေအားလုံးရဲ့ဘဝတွေတိုးတက်ရေးကိုဂတိကိုပြုခဲ့ကြပါတယ်လို့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်။ဒီအစည်းအဝေးမတိုင်ခင်ဘလင်ကန်ကတောင်ကိုရီးယားမှာရောက်ရှိနေစဉ်အတွင်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးနဲ့ပတ်သက်ပြီးတရုတ်နဲ့အကျိုးတူအမြင်မျိုးရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဖျက်သိမ်းကိုယုံကြည်လာစေဖို့တရုတ်နိုင်ငံကအဓိကအခန်းကပါဝင်နေတယ်လို့လည်းဘလင်ကန်ကပြောဆိုသွားပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့စီးပွားရေး၊ကုန်သွယ်ရေးကဏ္ဍတွေရဲ့မိတ်ဖက်ဖြစ်ပြီးတော့အားလုံးတရုတ်နိုင်ငံကတဆင့်သွားရမှုကြီးမားတဲ့လွှမ်းမိုးမှုရှိပါတယ်လို့လည်းဆိုပါတယ်။က ူးစက်မှုတွေရောကြလာတာကြောင့်လာပေါင်းများစွာရှိကြခဲ့တဲ့ COVID-19 အရေးပေါ်အခြေအနေကိုတရင်းလာနေမှာရုပ်သိမ်းလိုက်ကြောင်းဂျပန်ဝန်ကြီးချုပ်ယိုရှီဟိုက်ဆူကာကကြေညာပွဲနေ့ကကြေညာလိုက်ပါတယ်။တရင်းစာရှင်းလင်းပွဲတစ်ခုမှာဆူကာကတရင်းတောက်တွေကိုပြောကြားလာမှာတော့တိုကျိုနဲ့အနီးဝန်းကျင်ဒေသ၃ခုမှာဇန်နဝါရီလကတည်းကကူးစက်သူအရေအတွက် 80 ခန်းလုံးကျော်ကျဆင်းလာတယ်လို့ဆိုပါတယ်။ရှင်ကတူချူမှာလူနာသစ်တစ်နေ့ကို2500လောက်ရှိပေမဲ့ဒီကျက်သပရီလေးမှာတော့3000ကျော်လောက်ပဲရှိတော့တယ်လို့ဆိုပါတယ်။စန္ဒမူနာပြည့်လူနာသစ်900ဝန်းကျင်ရှိလျင်ရေးပေါ်အခြေအနေကိုရုတ်သိမ်းပြီးမှဖြစ်ပြီးတူချူမြို့ဟာရပ်ပေါင်း40ဇက်တိုက်အဲ့ဒီအောက်မှာပဲကူးစက်မှုရှိခဲ့တယ်လို့ဆိုပါတယ်။ဒီငိမ့်နဲ့ဆက်ဆံရေးမျိုးကိုထောက်ခံတယ်လို့ပါကစ္စတန်စစ်တပ်အကြီးအကဲကအဓိကပြန်ပက်အိန္ဒိယကိုပြောဆိုလိုက်ပါတယ်။နျူကလ িয়ার လက်နက်တွေကိုပိုင်ဆိုင်ကြတဲ့တောင်အာရှအင်ဂျင်ကြီးတွေအကြားမပြည့်ပြတ်သေးတဲ့အငင်းပွားမှုတွေကဒေတာကိုဆင်းရဲခြင်းနဲ့မဖွင့်ပြုံမှုနှုန်းတွေကိုဆွဲခေါ်သွားနေတယ်လို့လည်းသူကပြောကြားခဲ့ပါတယ်။ဗိုလ်ချုပ်ကြီးခမာဂျဗက်ဘက်ဂျွာကကက်ရှမီးယားဒေတာအငင်းပွားမှုဟာတောင်အာရှရဲ့ဖွင့်ပြုံမှုအနည်းဆုံးနဲ့နှစ်ဖက်တင်းမမှုတွေရဲ့အဓိကကျတဲ့အစိတ်ပိုင်းဖြစ်ခဲ့ရတယ်လို့အစ္စလာမဘက်ကကျွမ်းကျင်သူတွေရဲ့ညီလာခံတစ်ခုမှပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအတိတ်ကိုမြှုပ်နှံပြီးရှေ့ဆက်ဖို့ကိုပဲကျွန်တော်တို့ခံယူရတယ်လို့လည်းသူကဆိုပါတယ်။အိန္ဒိယဘက်ကတော့ငြိမ်းချမ်းရေးပေါ်အခုလိုပြောဆိုမှုနဲ့ပတ်သက်လို့ရုတ်တရက်မှတ်ချက်ပေးတာမျိုးမရှိသေးပါဘူ
း။တောက်ကြနေမနိုင်ပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ပြောပြခဲ့တာပါရှင်။အခုတော့သတင်းလွှာတွေနဲ့ဆက်တွေ့မြင်းမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးပါမယ်။အခုရင်ဆုံးတော့မြန်မာနိုင်ငံတဝန်ဆန္ဒပြပွဲတွေကိုအင်အားသုံးဖိနှိပ်နေတဲ့အပေါ်မှာမျိုးကန်တွေစိုးရိမ်တုန်လှုပ်နေကြတဲ့အကြောင်းနဲ့ဆက်ကြည့်ပါမယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းတာကိုဆန့်ကျင်နေတဲ့တွေအပေါ်မှာအာဏာပိုင်တွေကနေရောညပါအကြမ်းဖက်နှိမ်နင်းတာတွေကိုရန်ကုန်မြို့အပါအဝင်နေရာအနှံ့မှာဆက်ပြီးတော့လုပ်နေပါတယ်။အပြည့်အစုံကိုတော့ဆက်တွေ့စုံစမ်းထားတဲ့ကိုဝင်းမင်းကပြောပြပေးပါရှင်
။ဟုတ်ကဲ့ရန်ကုန်မှာမနေ့ညကအခြေအနေကိုအမည်မဖော်လိုတဲ့မြို့ကန်တူက
အခုရှင်းလိုက်တော့ကတော့တာဝန်တည်းရဲ့တန်နဲ့ကြားလိုက်ရပါတယ်။အဲ့တန်ပြည့်ခါပြန်ပြီးတော့တိတ်သွားတော့ပေါ့။အခုခါတိုင်းညရရကြားသလိုညသပိတ်တန်ပြီးတော့မကြအောင်။ဒါအဲ့ဒီအချိန်မှာသူတို့ရဲ့လယ်မြေရှင်းလင်းပွဲတွေစကားရလာပြီးတော့လိုက်ဆွဲတာတွေအင်းဝန်ကိုပေါ်ပြီးတော့အဲ့ကလေးပြစ်တန်ခတ်တာနဲ့တန်ရရရှိရပေါ့နော်။ရန်ကုန်ရဲ့ဘေးနေရာမှာဆိုပေါ့နော်တလက်ကဆိုပိတ်တန်မစိမ့်တော့ကြားနေရပဲဖြူးဖြူးဖြစ်ဖြစ်ပေါ့။အစီအပြင်းရောက်နေတယ်လို့ပေါ့နော်။ဟိုနိုင်ငံတော်ကရုပ်ရှင်တွေမှာကြားရဓာတ်ရဲ့သဘုံတွေဝင်လာတဲ့ခံစားမှုတွေပေါ့နော်။ကြည့်လန့်စားစားခွန်ပါပေါ့နော်။ညတိုင်းညတိုင်းကအိတ်ကောင်းရင်မအေးရ
ဘူး။ဒါအပြင်ရန်ကုန်မြို့နေ social influencer ဖြစ်တဲ့ internet blogger မဝမင်းတန်းကလည်
းအင်းအားတွေမှာတော့လူတွေကတော့ကြားထားတာတွေတော့ဒီနေ့ညတော့ထဲနေတာတော့မြင်ရတယ်ပေါ့မဟုတ်သူတို့တွေကရှိတဲ့နေရာဆိုလို့ရှိရင်ဒီရက်ကွက်ကိုမြင်နိုင်မယ်။ဘာများလို့ပြောလဲဒီကြောက်ကုန်းမှာဆိုလို့ရှိရင်သူတို့တွေတာမုန်ဒီရဲ့ DG ပေါ့ပြင်မယ်လုပ်မယ်ဆိုပြီးတော့ပြောတော့ဒီလိုမျိုးအချိန်မှာဒီလိုတနက်တမျိုးတွေကြားနိုင်မယ်ကျွန်တော်တို့တွေဒီလိုမျိုးမထင်ထားဘူးမနည်းရဆိုလို့ရှိရင်ကြောင်းတလာမှာဝင်သွားတယ်ပြစ်သွားတယ်တကယ်ကိုကျွန်တော်နဲ့အရန်ကိုဖြင်းတဲ့အငယ်ချင်းအိမ်မှာမှန်တယ်ပေါ့မှန်နေကွဲတယ်အဲကျွန်တော်ရဲ့ assistant နေဆိုလဲ client မျိုးမှာနေတယ်သူတို့အိမ်ကိုလည်းဝင်ဖြတ်စည်းသွားတယ်တကယ်လို့နောက်ချက်ဘသူတွေညာအသက်တွေဆုံးရှုံးသွားပြီလဲဆိုတော့ဒီပုံပန်မှုကမြန်မာပြည်တရားအနေနဲ့လူသားတယောက်အနေနဲ့ညာဘက်ညာဘက်ကျွန်တော်အိပ်ပြော
ဒီရန်ကုန်ကဆိုးလာနေတဲ့ညာဘက်အခြေအနေကိုမော်ဒယ်တရုတ်ဆောင်နွယ်ဒါလီထွန်းကလည်
းအများကြီးမိုးထုတ်တဲ့အချိန်လည်းမဟုတ်ဘူးနဲ့ခုနှစ်နာရီကျော်ပြီးကျန်တော့ရှိသေးတယ်။ plan ကတည်းကလည်းကိုယ်တိုင်ကတော့ဒါကြုံနေပေါ့နော်။ဒါဒီကသင်္ကန်းကျောင်းညာဘက်ကတော်တော်များများခံတဲ့ဒီတော်တော်များများတော့ဖြိုးရတာတွေ့တယ်။ဟိုဇန်းတွေကမင်းရှင်းနေတယ်ပေါ့နော်။တောက်စခုံမြွာလို့ဆိုလို့ရှိရင်လည်းတအားရုံကျင့်နေတာကိုအပိလည်းမနေရသေးဘူး။ရှိဆုံးမှာတန်းတင်တဲ့ခါကျတွေ့ရတယ်။
အခုရန်ကုန်မှာဖြစ်နေတာနဲ့ရှင်သည်မန္တလေးဘက်ကမနေ့ညာဘက်အခြေအနေကိုတကြွလှူရှားသူကိုတမ်းမြတ်ဆိုက
မန္တလေးကဒီညာတပိတ်တွေကတော့ဒီရန်ကုန်လောက်တော့ပြင်းပြင်းထန်ထန်ဖြူခွဲခံရတာမျိုးတော့နည်းတယ်ပေါ့နော်ဒီနေ့ကနှစ်နေရာလောက်တော့ဖြူခွဲခံလေးရတယ်ပေါ့ဒါပေမဲ့လည်းဆက်ပြီးတော့ရှိနေပါသေးတယ်ဒီနောက်ထပ်အာယုံတပိတ်တွေကပြင်းပြင်းထန်ထန်ဆက်ပြီးတော့ငြင်းငြင်းဆော့ဆန္ဒပြဖို့ရှိပါသေးတယ
်ဒါအပြင်နေချင်းသားကညအချိန်လေးကိုလည်းအမီမဖော်လို့သူမြို့ကန်သူက
ဒီမှာတော့ညီတက်တဲ့တဘောမျိုးတော့ဖြစ်နေတယ်ဒါမဲ့ဒီသူတွေအနေနဲ့တော့တာမုံကြီးတွေတော့ရှိပါတယ်ပုံစံမျိုးမျိုးတော့ဝဲမုံမာတွေကျတော့ကြာနိုင်တဲ့အစားမျိုးတော့ရှိပါတယ်အဲရန်ကုန်ပြည်သူတွေအနေနဲ့လည်း
ตาสุยนี่เนี่ยจริงๆจ้าเนี่ยก็จะต้องได้เต็มกองนี่เนี่ยมามองแล้วเนี่ยญาติเชนนี่ก็เลยตะจั่วลุชาดูโกตันเรียนเอกเยตะเพ่เนี่ยสิอะไรกันนี่เนี่ยตัวเราไม่ออกไปเลยเนี่ยก็ตรงนี้คู่เราวินออกไปได้ชื่อนี่แหละเนาะเดี๋ยวไปดูเยอะกว่ามาชื่อแหละอาการเนี่ยเนี่ยเพชรสีตัวละอีกทีแหละอันนี้กูอะไรมาเมียเมียไปรอดูตัวช่วยแล้วขอส่งตัวเลยปอมมันก็ตับเล็กก็รอคนละนายในชื่อไหนจะมารอญาติบ้านชนะเปล่า
เส้นหนึ่งทวีตามมุกดีอาชีพเลยเจ้าของเว็บตัวนี้ลงมาผมสู้ว่าอาจารย์พักขันยาตาไม่ใช่เด็กเป็นแม่แต่งงานเช่นนี้ก็ลงแล้วจะรู้ว่ามาสวยมือเช่นนี้แล้วมั้งนะจะรู้ดูดูว่าเย็ดดีเป็นอะไรส่วนอะไรตัวเด็กจะเอาไปเช่นมาเลยสกายใจคลีนยูกันยาเช่นนี้ก็รอลูกชายหูมาป่าวันนี้ได้กูนิมิงกันกูดีเนาะแต่งงานดีเลยเพียงแต่ทุนสนับสนุนเราไม่ใช่แบบอาชีพงานนี้ว่าเราพัฒนาเชื่อใจกันเชื่อใจช่วยกูได้มาวันนี้
ตอนนั้นผมจะได้ไปชิลละดีมันไม่ก้าแต่เลี้ยงมาชนะเบียร์เลยทำไมจะจะช่วยคนในกิจการนั้นบัดเดียวตัวเลี้ยงอยู่เดิมมาสุดๆเป็นตัวอะไรเนี่ยตัวว่าไอ้อาบสีนี่เนี่ยการกอบกัสตัดดีแรงกว่ามาดีเนี่ยช่วยเรียแรงมาตายถ้าได้ดูเลยอะโอเคแล้วเสียงกูมาคุณลูกที่นี่ชนะที่นี่ลำบากเนี่ยตัวว่ามาสู้ยิ่งผู้ดีจีมาลานีบาร์เลยเนี่ยก็เว้นไม่มาเช่น
ก็เว้นไม่มาเช่นคุณเสพียวจะกันใจจะไปยืมเงินมาสนับยาปีดูในเย็ดพ่อวันนี้จ้ามาปฏิบัติการพิเคราะห์จังกูเสพีน่าเสียออกมาจะไปยืมเงินมาสนับยาปีดูในเย็ดพ่อวันนี้จ้ามาปฏิบัติการพิเคราะห์จะเย็นอุติสงตัวเรื่อยจู่ลงดูรูตันเดียชีเรจีวารีกูเสด็จเอียนเนลายาวันทับยอถูกเป็นตีดอจีวารีกูเสด็จกับวันยาพิเคราะห์ลุยเช่นชาวมือลูกเขยลูกที่ต่างกันนี่ก็เปลี่ยวไปก็ยังวิ่งสู้จีเต็มใจไปทับไปเช่น
สกายไลน์ชิบูกี้จะไปยืมอยู่บ่มาอันนี้วันนี้เจ้าอุสุคนนั้นสุก้าเสียอนาคตสั่งจินสนับยาดูเลยจะได้ไปนี่ก็สนับยาบีเจ้าอยากกูเปลี่ยนผู้แทนน้อยอันนี้มาปริบกับพี่ป่วยก็ยังจะไปวันนี้อุติสงบียังสกันจะมองงานยาสิการ์ดแต่ยังเปลี่ยนแทนด้วยเสกุตามุขันยูนียาจังสิ่งสิ่งที่ทิ้งจุดอะไร MRTV
ตัวเดียวนี้จะต้องเว้นเอามาแต่ยังเทียนส่วนยาสิการ์ดเนี่ยมาที่สงเกตีสกันจะมองงานยาสิมาได้ยังคนเช่
เจ้าหน้าที่ยาชีเก็บีเดี๋ยวมีการตำรวจสืบตัวผู้สังกัดเป็นเรื่องชินีบาร์เองที่เกี่ยวยุบองค์การนี้สนับยาบีเปลี่ยนลาดูดีกูติดสั่งลาเรกันเนี่ยเหตุการณ์รู้ใช่ไหมยากาเช่นยาบีสนับยาลูรุกาเหตุผลวันนี้กูด่านเนี่ยเว้นเขาได้เชียบพอบอกเขาได้รู้มีมาพอรู้ได้ยังไม่รู้กับวิวิโกเปล่าเลยที่เราที่เป็นมาสนับยาเปลี่ยนลาเนี่ยอะไรเหตุการณ์นั่นอะไรเนี่ย แต่ว่าเราเรียนวิทย์ตัวเยอะก็จะหุ้มเรียนดีแต่ว่าเรียนสอนดีแต่ละจุดเราจะเรียนเรื่องนี้ด้วยว่าไอ้มาเจ้าหน้าที่เราเลยไปพอจะเอาเลยเอาเรื่องเช่นวันนี้เช่นเจ้าหน้าที่เราทุกอย่างจะได้กันวะเนาะเรื่องเช่นว่าอันนั้นก้าวมาแล้วที่ดีอะไรก็เสียดีอ่ะไอ้เจ้าหน้าที่ก็ได้มาคุยกันว่าไอ้วันนี้ก็จะไปจะเจ้าก็รู้จะดูอะไรวะไอ้มาเจ้าหน้าที่เปลี่ยนอะไรเปลี่ยนอะไรวะเนาะแต่ยังไม่เปลี่ยนอะไรเลย ยังมีตรงไหนจะเรียนได้ไหมที่เสียดาชอบที่ว่านะชอบที่มาชอบการที่เนี่ยเสียดาแล้วชอบเสียบาร์เลยวะนะไอ้มาที่ว่าเรียนวันนี้แล้วเช่นนั้นเลยหรอเปล่าที่ตอนนี้เลยเสียดาเลยใกล้เลยเสียดาเลยเป็นยังไงตอนนี้เด็กเด็กอะไรมีบุญอะไรทำอะไรดีก็วันที่สิบจะได้อะไรรู้จักสังคมไทยในส่วนนี้รู้ยอดที่มันดาวนะเป็นไอ้ย้อนมาเชื่อสังที่เลยทำอะไร
ที่เราจะมาเรียนการที่จะช่วยได้บ้างเนาะเพื่อจะย้ายมาเชื่อรู้เช่าเนี่ยพันธุ์ได้เนาะเองเนี่ยวันนี้เสือกพันธุ์ได้ก็เลยลุงนี่เนี่ยรู้จริงเนี่ยบ้างเสือกพันธุ์ได้อะกูรู้เต๋อจีว่ากันที่ชั่วพันธุ์สิขันอะไรอะไรกูเจ้าเลี้ยงลูกเอวด้วยจะไปยืมอยู่บ้างปีดูรีอ๋อชาวนี้วันจันทร์จีว่ากันปีดูรีบ้างสิการีน้องชิยาคันไล่เก็บไปไหมเสือกเปียตัวเกลือลู
จะเป็นยังอยู่กันถูกกับวิวเอโก้เปล่าเลยเสด็จกลับมาแล้วเจ้าหัวเวนเนี่ยเวนบีโร่เจ้าหัวอะไรกูแต่หน้าเผาเด็ดอะไรมาเจ้าตัวบ้าหูท้าบ้าแล้วเนาะมุกันบ้ากันเลยไปทาร์เลยเจ้าดีเงาหน้าบ้ากันเลยไปทาร์เลยปะเนี่ยมุกันที่ไปเจ้าหนูดูดูว่าไปเด็ดจะเป็นในไก่ในจีนเนี่ยปะเนี่ยไปทาร์เลยอะไรมาที่รู้ว่าจะเป็นยังบ้ากันเนี่ยเจ้าสิกาสุกาตัวเลยอะไรยันในลาบีโร่เจ้าหัวเวนบีโร่แต่หน้าเด็กเผาเด็ดจ้าเรีย တက်ကူခေါ်လိုက်တဲ့စစ်ကားက9နှစ်နောက်ထပ်ရောက်လာတယ်ရောက်လာတော့အဲကျွန်တော်တို့လာကန်9ဥပါသွားတယ် ကျွန်တော်တို့ကဘေးကနေစောင့်ပြီးတော့ရတဲ့အင်းနဲ့လက်ရင်ဝင်လူမယ်ဆိုတဲ့အချိုးမျိုးနဲ့ရန်ထားကြတာပေါ့ဗျာသူတို့ခေါ်သွားတယ်ကျွန်တော်တို့ကလိုက်ပြီးလူလို့မရတော့ဘူးပေါ့ဗျာအခုတော့ကျွန်တော်တို့ပြန်လာပြီပေါ့
လက်ရှိမှာတော့အခင်းဖြစ်ပေါ်ခဲ့တဲ့မူးစုံလန်းကြေးရွာတွေဖြစ်တဲ့ဖုတ်ထန်းတော်တေတော်တေရကံညောင်လကြေးရွာပပတ်လေးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေတဆွဲထားကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုညံဝင်းရောက်ပါရှင်အခုဆက်ပြီးတော့တွန်တေးဘက်ကအခြေအနေတွေကိုတင်ပြပေးပါဦးမယ်ရန်ကုန်တိုင်းတွင်တေးမြို့နယ်မှာဆေးရနာတင်ဆန်းကျင်ဆန္ဒပြပွဲတွေကိုလွန်ခဲ့တဲ့ရက်ပိုင်းကစပြီးတော့စစ်တပ်ကပြင်းပြင်းထန်ထန်ဖြိုခွဲနှိမ်နင်းလာမှာတိုက်ဆုံသူ၄ဦးရှိခဲ့ပြီးတော့ကျေးရွာနေအိမ်တွေထဲလဲဝင်ရောက်ပြီးတော့ဖျက်ဆီးလူရည်နေတယ်လို့ဒေသခံတွေက VOA ကပြောပါတယ်။ကြာသာပရိနေကစီးပီကုန်းရွာနေအိမ်တွေကိုစစ်တပ်ဝင်ရောက်ပြီးတော့ငွေသားနဲ့ပစ္စည်းတွေလူရည်ယူဆောင်သွားတဲ့အခြေအနေနဲ့ပတ်သက်လို့မျက်မြင်သက်သေတဦးဖြစ်တဲ့ကိုချမ်းမြင့်အောင်ကိုမန်းအင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားပါတယ်ရှင်။
นี่ผู้นี่ยะนี่3นาทีแล้วมาสิก้า3ซี้เยเยก้า3ซี้เยบ่เลยเยก้า3ซี้เยอ่ะซี้บิโกชี้ยอยောက်ล่ะครับช้าล่ะพี่ในคาจ้ะรอตรงซี้บิโกชี้อ่ะอนาคตยะนี่สอบอยู่จ้ะไอ้มาซี้บิโกชี้ยมาชี้เยโหนายไอ้จินมาห้องกองซูเวไอ้งูอะยินซูวินนะครับวินในคาจ้ะรอตัวอ่ะไอ้ชี้ตะกาฤบาจาตะกาฤไปทาได้กันจ้ะรอไอ้นอกพุ้นยะนี่พี่จ้ะเราโหชันซี้โหริဖြတ်ပြီးတော့ဝင်တယ်ပြီးတော့ไอ้นี่ไอ้โหเนี่ยตะกาฤဖြတ်ပြီးဝင်တယ်ဗောเนาะဝင်မိတဲ့ခါကျတော့အထဲရောက်တော့တန်ဟုတ်တန်ခွက်တွေအကုန်လုံးတော့အင်ကြီးထဲတဲ့ပုံးနေရစားဗီဒီယိုတွေအကုန်လုံးရိုက်ခွဲတယ်ရိုက်ခွဲပြီးတော့အဲ့ဒီအထဲမှာရှိတဲ့ဟိုပတ်စံ15ဒိန်းရောနောက်တော့ကျွန်တော်စာချုပ်စာတမ်းတွေရောအခြားစာရစာတမ်းတွေအကုန်လုံးလည်းယူရတယ်နောက်တော့ကျွန်တော်ရေခဲတင်တာမှာနေမှာရှိတဲ့တန်ဖိုးရှိတဲ့စားတောက်တွေအကုန်လုံးလည်းယူရတယ်ခင်ဗျယူရပြီးတော့အဲ့မှာနေရွာလမ်းမတစ်ချောက်ကိုဟိုကြီးအစ်စ်နဲ့73ညက်တိုက်ခတ်ပါတယ်တိုက်ခတ်ပြီးတဲ့ခါကျတော့ရွာလေပိုင်းလို့ရွာရှိပိုင်းမှာရှိတဲ့အိမ်လေးလုံးလောက်ကိုလည်းဆောက်ဝင်ရတယ်ခင်ဗျအဲ့ဒီအိမ်ကြီးမှာရှိတဲ့အဲ့လိုဘလူးလူပေါ့တို့ဟိုခဏခမိန်တို့ကအစားပေါ့လေတန်မိုးရှိတဲ့ပစ္စည်းတွေတော်တော်များများကိုလည်းယူရတယ်ခင်ဗျာနောက်တော့ဟိုရုပ်ရင်းကျန်းတော့လည်း all his ဆဲဆိုတယ်ခင်ဗျာလမ်းမှာတစ်ချောင်းလေပြီးတော့၄နိုင်ခွဲလောက်မှပြန်ထွက်သွားတယ်ခင်ဗျာ
သူတို့အခုတကယ်ပြင်းထန်ထားပြီးတော့ဝင်ရောက်အကျန်းဖတ်စီးနေတဲ့အိမ်ကြီးကဟိုတကယ်တမ်း debate တို့ဆန္ဒပြပွဲတွေကိုအားပေးထောက်ပံ့နေတဲ့ဒီဆန္ဒပြပွဲတွေဥဆောင်နေတဲ့အိမ်တွေကိုပဲသူတို့ကအဓိကထားပြီးတော့ဝင်ရောက်စီးနေတာလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့သူတို့ကဟိုအဓိကဟိုကောင်းဆောင်နေဆိုတာထက်ကျွန်တော်တို့ဒီပြည်သူအများနဲ့အတူပါဝင်ဆန္ဒပြနေတဲ့လူတွေခင်ဗျာအဲ့ဒီအချိန်မှသူတို့ကဒီလိုလူတွေဒီလိုလူတွေတိနိုင်အောင်လို့သတင်းပေးနေတဲ့ကျွန်တော်ကြည့်ရတဲ့မှာတလန်နေရှိတဲ့အလားတရာဘသူတွေလဲဆိုတော့ဟိုချမ်းခံရေးကိုထောက်ခံတဲ့လူနည်းစုအုပ်စုတချို့ရှိတယ်ခင်ဗျာအဲ့လူတွေကဟိုပြင်သတင်းပေးတယ်ဘသူတွေကတော့သွားနေတယ်ဟိုဒီကြည့်ရမှာစုစုပေါင်းလူကြီးဘလောက်ကဆန္ဒတက်ပြနေတယ်အဲ့ဒီလူတွေကဥထောင်နေရဆိုတော့အဲ့လိုသတင်းနေပေးပြီးတော့ဗောနော်ဒီအရာကိုအကျန့်ဖတ်လုံးရိုက်ပြီးကိုဖြစ်မြောက်လောက်အောင်တွန်းအားပေးတာမျိုးရှိတယ်ခင်ဗျာအဓိကကျွန်တော်တို့ကြေရွာတလန်ကတော့ဟိုလူနည်းစုဖြစ်တဲ့တန်ခါရေးပါတီနဲ့ဒီစေအုပ်စုအကျန့်ဖတ်စေအုပ်စုကိုထောက်ခံနေတဲ့လူနည်းစုဖြစ်တဲ့ခင်ဗျာ
အဲ့လိုမျိုးသတင်းပေးဗောနော်ဘယ်အိမ်တွေကဘယ်လိုဘယ်မှာရှိတယ်ဆိုတာမျိုးအဲ့လိုသတင်းပေးလို့ဆွဆွပြောသွားတဲ့ကိစ္စကအတိအကျဘာကြောင့်ပြောနိုင်တာလဲရှင
်ကျွန်တော်တို့ဘာကြောင့်အတိအကျပြောနိုင်တယ်လဲဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကဒီမိုစီကိုလိုလားတယ်ဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ်လေဒီမိုစီရေကောက်ပွဲကြီးတော်တော်များများရဲ့အခြေအနေကိုအပြန်သုံးသပ်ကြည့်လို့ရတယ်ကျွန်တော်ဒီမိုစီကိုလိုလားလို့မဲရီပြီးကြတယ်အဲ့လိုအခြေအနေမျိုးမှာမှအာနာသိမ့်လိုက်တယ်ဆိုတဲ့အခြေအနေကနေစပြီးတော့ဟိုပျော်ရွှင်နေတဲ့အုပ်စုတွေရှိတယ်နောက်တစ်ခုကကျွန်တော်တို့ပြည်သူအများဆန္ဒထွက်ပြနေတဲ့ခါကျမှမလို့ဓမ္မနဲ့အနေနဲ့ဆဲဆိုနေတာရှိတယ်နောက်တစ်ခုကကျွန်တော်တို့တူတေးမျိုးကိုဒီအကျန်းဖက်စေအုပ်စုကနေပြီးတော့အင်အားအလုံးရင်းနဲ့ဝင်ရောက်ကျွန်တော်တို့အကျန်းဖက်ပြီးတော့လူသေး၄ဦးတေဆုံးပြီးနောက်ပိုင်းမှာသူတို့ရဲ့လှုပ်ရှားမှုတွေကကျွန်တော်တို့ဒီဆန္ဒပြငင်းငင်းတော့ဆန္ဒပြနေတဲ့လူအုပ်စုတွေရဲ့လှုပ်ရှားမှုတွေအခြေအနေတွေအချက်လက်တွေကိုလိုက်လံပြီးကြောက်ယူတာမျိုးချောင်းချောင်းကြည့်ရှုတာမျိုးတွားပြီးမျိုးပေါ်တက်ပြီးတော့ဒီစစ်ကောင်စစ်အုပ်စုကိုတွားတည်င်းပေးနေတယ်ဆိုတဲ့ဟာမျိုးတွေမတင်ကားပြအခြေအနေတွေကိုတော်တော်များများကျွန်တော်တို့တွေ့နေရတယ်တချို့ဒီနေ့မှလည်းသူတို့ဒီကားပေါ်မှာအဲ့စစ်အုပ်စုကလာတဲ့ကားပေါ်မှာလိုက်ပြီးတော့ကျွန်တော်တို့ဟိုအင်းဒီလည်းမျိုးထိုးပြရတယ်ဆိုတဲ့ဟာမျိုးအထိကျွန်တော်သိထားရတယ်ပေါ့နော်အဲ့ဒါကြီးကြောင့်ကျွန်တော်ပြောနိုင်တာပါခင်ဗျာ
မိုင်းအင်ဂျင်နိုင်ဆက်တဲ့မြင်းမြင်ထားတာပါရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com တို့မှာကျမတို့အခုထုတ်လွှင့်ပေးနေတဲ့ဒီပိုင်းနဲ့မှပဲဖန်ယူနားဆင်နိုင်ပါတယ်အခုဆက်ပြီးတော့ CDM လှုပ်ရှားမှုမှာပါဝင်လာတဲ့ပါရီမျိုးမြန်မာတန်ယုံကဝန်ထမ်းတွေဦးနဲ့ဆက်တွေ့မြင်းမြန်းထားတာကိုတင်ပြပေးခြင်းပါတယ်ရှင်။မြန်မာနိုင်ငံမှာဆေးရနာတင်ခဲ့တာရက်ပေါင်း40ကျော်ရှိလာနေပြီမဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေကပုံစံမျိုးစုံနဲ့ဆက်ပြီးရရှိနေစေဖြစ်ပါတယ်။ Civil Disobedience Movement CDM Lushamuma, Piringa Winani, Pubang Pawin Nidalu, Pipa Mimatayung Winanwile, Sepiro Pubang Pawinijavare. CDM Lushamuma, Pubang Pawinjau, Tuluyeko by Facebook Samyanarima, Hitanke Javare. Akulo CDM Lushamuma, Pawin Lare, Dawi Piuchiko, Viuiga, Setwe, Minian Amaro, Tugadi Lushamuma, Pawin Layare, Jango Kulu Piovai.
Yamanangama, Tiamia Tamune, Timogresi Yashi, UTP, Siloninus, Sayanija, Miabi, Alon, Dracon, Ate, Pimelo, Jongi, Tamalo, Tamani, CDM, Pawin, Mosong, Jacket, and Pipaish, eh? CDM Lushamu, Jomata Pepilo, Dama, Pipaish, eh?
Tunet to CDM Lushamuma, Pubang Lai, Dorfi Grace Migale, Tu Nine, Democracy, Type Way Winnie, Yamapi Dupida, Alone to Tatari, Shijang Porto Chinetue, Akulu, Sompiara, Pidelu, Piovari.
Sora Sora, Pidurigo, Kakwe Piametau, Shibare. Pime Pidurigo, Nizinia, Champanini, Tapiani, Akulu, Lawyer Bill, Sanjanine, CDM Lushamuma, Pongyachin Pipare. Yamanangama, Piana Tamune Democracy, Tetabone, and Mapi to Pita, Ya Alonetu, Tatu Tanya Shijangu, Kotochine, Tuatia Nine, Ghetto, Sigan Loachin Pipare.
A cooler sheep, Pipam Yamanang and Tayuni, American Nangan, Washington, Muro, New York, Los Angeles, Api, Japan, Israel, Germany Nanganima, Shide, Yama Tayuniga, Wunan Tachune, Geneva, New Yamanang and Kulatamaga, Niran Kosele, a Puyunga, Wunan Tachule. ဒီလှူရှားမှုမှာပါဝင်လာကြပါတယ်မြန်မာပြည်သူတွေဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြှောက်တဲ့အယက်သားအစိုးရအပေါ်အာဓမ္မအာဏာသိမ်းယူခဲ့ပြီးငြိမ်းချမ်းစွာဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေရတဲ့အတွေ့အဆိုးရင်ဝန်းနေမိတယ်လို့စီဒီအမ်လှူရှားမှုမှာပါဝင်လာတဲ့ပြည်ပရောက်တာဝန်ထမ်းတွေကသူတို့ကိုယ်ပိုင် Facebook
စမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။အခုလိုအကြမ်းမဖက်အနာပြည်ဆိုင်ရေးစီဒီအမ်လှူရှားမှုမှာပါဝင်လာရတာကနိုင်ငံသားတယောက်ရဲ့ဆန္ဒကိုငြင်းငြင်းချမ်းချမ်းဖော်ထုတ်ပြတာဖြစ်ပြီးရာထူးကနှုတ်ထွက်တာမဟုတ်ဘူးလို့လည်းသူတို့ရဲ့ Facebook စာမျက်နှာတွေမှာရေးသားဖော်ပြထားပါတယ်ရှင်။ UAE
Mobile App အသစ်ကို smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android phone တွေအတွက်ဆိုရင် iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ် လုပ်နိုင်ပါတယ်။ VOA မြန်မာဌာန ဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ ဒီ application ကနေ VOA season တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဟပ်ရှုနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းစီစဉ်နေကိုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေရဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မားတွေကိုမူရင်းအားပုံမပြေကိုအောင်မြတ်သူကကောက်နှုတ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်။မြန်မာရဲ့သွေးစွန်းတဲ့ရက်တွေကအမေရိကန်ရဲ့
ရန်ကုန်မြို့မှာပြီးခဲ့တဲ့တနင်္လာနေ့ကတော့အာနာသိန်းစန့်ကျင်ဆန္ဒပြပွဲဖြိုခွဲမှုမှာအပြစ်သက်ခံခဲ့ရတဲ့မင်းခန့်ဆိုရဲ့ဆွေမျိုးတူအားတော်ငိုကြွေးလျက်ရှိပါတယ်။ဒီပတ်စနေတနင်္လာနေ့ဟာမြန်မာပြည်ရဲ့အသေးပြောက်များလုံးတဲ့နေ့တွေလို့ဆိုပါတယ်။ပြီးခဲ့လာဆေးအုပ်စုကအာနာသိန်းယူပြီးကြတဲ့ကရက်သားတွေရဲ့အုံနဲ့ကျင်းတဲ့ဆန္ဒပြမှုတွေကိုရင်ဆိုင်ရမှာအကြမ်
ီးဆုံးရန်ကုန်မြို့ရဲ့မြို့နယ်6ခုမှာဆေးဥချုပ်ရေးကျင်းပထားပြီးအဲ့ဒီထဲမှာတရုတ်ပိုင်ဆေးဥတွေကိုမီးရှို့ခံခဲ့ရတာကြောင့်လူနာဒါဇင်နီးပါးလောက်အပြစ်သက်ခံခဲ့ရတဲ့စင်ကြေပုံးဆက်မှုဆောင်တခုလည်းပါဝင်ပါတယ်။နိုင်ငံတော်မှာဆန္ဒပြဝယ်တွေဆက်လက်ဖြစ်ပွားနေပြီးဖြစ်ဥဖြစ်စဉ်မဟုတ်တဲ့လူလူရဲ့စိတ်ပိုင်းဖြတ်ထားမှုနဲ့ဇွဲတက်တိရအဖြစ်အမေရိကန်နဲ့တခြားဒီမိုကရေစီနိုင်ငံတွေစီကပုံမှန်အင်တိုင်းအတိုင်းတုတ်ပြန်မှုကိုရရှိဖို့လှုံ့ဆော်လျက်ရှိပါတယ်။အနည်းဆုံးလူ126ဦးကိုလုံခြုံရေးတပ်ဖွဲ့တွေကတပ်ဖြတ်ခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းကဆိုပါတယ်။ညပိုင်းမှာအိမ်တွေကိုဝင်စီးပြီးမကြာခဏနှိပ်စက်တပ်ဖြတ်ခံကြရတယ်လို့ဆိုပါတယ်။နိုင်ငံရေးတခြားလူရှာသူတွေအပါအဝင်လူ2000ထက်မနည်းအဖမ်းခံထားရတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ တောင်ဆန်းစုကြည်ရဲ့အယက်သားအဆိုးအကိုဖျောက်ချခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စေအုပ်စုဟာအခုလိုတမ်းမီမှာရုတ်တရက်ပေါက်ကွဲထွက်လာတဲ့အချက်တဲကိုလည်းရိုဟင်ဂျာမွတ်စလင်နဲ့တိုင်းသားလူနည်းစုအုပ်စုတွေကိုရရဆက်ဆက်ဖြိုခွင်းတဲ့နီးနာအတိုင်းပဲအသုံးပြုဖို့ကြိုးစားနေရလို့ဆိုပါရစေ1980နဲ့2009ဆန္ဒပြမှုတွေကိုကြက်ဖက်ဖြိုခွဲသလိုမျိုးအခုချိန်ထိစက္ကန့်ချင်းသုံးနေပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်တည်းကမြန်မာပြည်ကပြောင်းလဲခဲ့ပြီးကဘာကြီးလက်ပုံမှုပွင့်လင်းလာသလိုနောက်မျိုးဆက်သက်တွေဟာလည်းအာဏာရှင်ပြန်လာတာမျိုးကိုလက်ခံလို့စိတ်မရှိဘူးလို့ဆိုပါရယ်ကုကံမှုတွေကိုလူငယ်တွေကဥဆောင်ကြပြီးအထူးသဖြင့်အမျိုးသမီးတွေပါဝင်လာကြပါတယ်သူတို့ဟာကျောင်းတွေဆေးဦးတွေဗန်တွေနဲ့အစိုးရအလုပ်တွေကိုလည်းစွန့်ခွာလာကြတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရလက်အဖြစ်နဲ့အခုလိုဖိအားတွေကြောင့်ပောက်ကွဲလာတဲ့စီးပွားရေးဟာအလွန်မင်းဆိုးရင်ဝယ်ရာရှိနေတာကြောင့်ကမ္ဘာစားနပ်ရေးကအဖွဲ့ကြီး WFP ရဲ့ဒီမနက်ကဆရာညွန်ကြားရေးမှူးကစင်ရတာအမြောက်များမကြမီမှာပဲငံပေါ်လာနိုင်ပွဲရာရှိတယ်လို့သတိပေးထားပါတယ်။လူတွေရဲ့ပြတ်သားတဲ့တွန်းလှန်မှုကိုလွန်မြောက်ဖို့ကတော့စစ်ပုတ်ချုပ်တွေကြိုတင်တွက်ဆရတာပို့ပြီးတော့ခက်ခဲမယ်လို့ဆိုပါတယ်။လူတို့ဟာတိုက်ပွဲရဲ့အဆန်လန်းကိုရင်ဆိုင်ရစေဖြစ်တာမို့အမေရိကန်နဲ့မဟာမိတ်တွေဟာတိုးပြီးတော့ထောက်ပံ့တင်တယ်လို့ထောက်ပြထားပါတယ်။သမ္မတဘိုင်ဒန်ကအာဏာသိမ်းမှုကိုအပြင်းထန်ရှုတ်ချပြီးနိုင်ငံရေးဝန်ကြီးဌာနကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိသားစုဝင်တွေကိုထပ်ပြီးတော့ပိတ်ဆို့ရတယ်နဲ့တခြားဒါဇင်ဝန်းလောက်ရှိတဲ့လုပ်ငန်းတွေကိုထိန်းချုပ်တာတွေရှိနေတယ်လို့ဆိုပါတယ်။ဒါရီယာအရေးကြီးပြီမဲ့လဲကြောက်စိန်ဒန်းငွေနဲ့တက်လုပ်ငန်းတွေကပြင်ပဝင်ငွေရှာနေတဲ့စစ်တပ်လိုအဖွဲ့အစည်းရဲ့အာဏာကိုတော့မထိပါနိုင်ပါဘူးလို့យေတာရပါတယ်။အမေရိကန်အနေနဲ့တဘာဝအရင်းမြစ်သွင်းကုန်တွေကိုပိတ်ပင်သင့်ပြီး Chevron နဲ့ Total တို့လိုစွမ်းအင်ကုမ္ပဏီတွေကိုလည်းမြန်မာနိုင်ငံပိုင်ကုမ္ပဏီတွေကိုငွေပေးသွင်းတာတွေကိုရပ်တန့်အောင်ပြားပေးသင့်တယ်လို့ထောက်ပြထားပါတယ်။အမေရိကန်ရဲ့လက်ရှိတည်ဆဲဥပဒေတွေကိုမောင်ကိုတင်သွင်းခြင်းနဲ့ငွေကြေးခွာချခြင်းပေါ်မှာပြပြတ်တသားကျင့်သုံးခြင်းအပြင်စီးပွားရေးပိတ်ဆို့စရာတော့မလိုပဲမြန်မာစစ်တပ်ရဲ့ငွေကြေးစည်းဝင်မှုတွေကိုပိတ်ပစ်နိုင်တယ်လို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။မြန်မာလူထုဟာကျန်းတန်းတဲ့မင်းဆိုးမင်းညစ်တွေပဲစီကိုတိုင်းပြည်ကိုပြန်မရောက်ဖို့အသေးအံလုံမန်းနေရပြီးအရက်တော်အုပ်ချုပ်ရေးကိုပြန်လည်ရရှိစေဖို့တန်တမန်ရေးဥဆောင်နေတဲ့အမေရိကန်အနေနဲ့အစွမ်းကုန်ကူညီရမှာဖြစ်ပြီးဥရောပနဲ့အာရှမဟာမိတ်တွေကိုလည်းထိုနည်းတူလုပ်ဖို့ဖိအားပေးရမယ်လို့យေတာဖော်ပြထားပါတယ်။အပြည့်စုံတော့ www.washingtonpost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပါရှင်။ဒီတစ်ပတ်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာတော့ဆရာနာတင်လိုက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိသားစုဟာမြမပြည်မှာအချမ်းသာဆုံးမိသားစုဖြစ်လာနိုင်တဲ့အကြောင်းဥအောင်ခင်ကသုံးသက်ထားပါတယ်။ကိုညံဝင်းအောင်ကိုကြီးတင်ဆက်ပေးထားပါတယ်ရှင
်။ဆရာနာတိမ်မှုကန့်ကွက်နေတဲ့ဆန္ဒပြပွဲကိုအကြမ်းဖက်နှိမ်နင်းနေတဲ့စစ်ကောင်စီခေါင်းဆောင်တချို့မင်းအောင်လှိုင်ရဲ့တားနဲ့သမီးပိုင်စီးပွားရေးလုပ်ငန်း၆ခုကိုတန်ခတ်ရေးယူကြောင်းမတ်လ10ရက်နေ့မှာအမေရိကန်အစိုးရကကြေညာပါတယ်။တချို့ရဲ့သားအောင်ပြည့်စုံပိုင်တဲ့ရွှေတကုံစည်ရီအနီးပြည်သူ့ဥယျာဉ်ကရန်ကုန်စားတောက်ဆိုင်နဲ့ပကြီးပြားကန်းကိုလူသိများပါတယ်။ချောင်းသာပင်လယ်ကမ်းခြေမှာအကြီးဆုံးဖြစ်တဲ့ Azura Beach Resort နဲ့ Sky One ဆောက်လုပ်ရေးကိုလည်းအောင်ပြည့်စုံကပိုင်ပါတယ်။ဒီလုပ်ငန်းတွေကိုလည်းပြည်သူလူထုကသဘိတ်မှောက်နိုင်ပါတယ် AMH မဟာဆိုတဲ့ဆေးဝါးကုမ္ပဏီကြီးထောင်ပြီးနိုင်ငံခြားဆေးဝါးကုမ္ပဏီတွေအတွက်ခွင့်ပြုချက်ရရှိအောင်အောင်ပြည့်စုံကကြားပွဲစားလုပ်ပါတယ်မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကယ်ရေးဦးစီးဌာနနဲ့အကောက်ခွန်ဦးစီးဌာနရဲ့ခွင့်ပြုချက်တွေကို ANM မဟာကရောင်းစားနေတာပါဇနီးတဲ့မျိုးရဏာထိုက်နဲ့အတူရင်ချမ်းပြည်စုံကုမ္ပဏီကိုတည်ထောင်ထားပါတယ်။ဇနီးတဲ့ဟာမင်္ဂလာဆောင်မြို့နယ်ကအောင်မြင်သူအင်ချမ်းမြေကုမ္ပဏီကိုပိုင်ဆိုင်သူဖြစ်ပါတယ
်။တက်ချုပ်မင်းအွန်လိုင်းရဲ့သမီးခင်သီရိတက်မွန်နဲ့ရွှေမဖြစ်သူမျိုးရတနာထိုက်တို့ဟာရုပ်ရှင်နဲ့အမှုပညာဖျော်ဖြေရေးခန္ဓာမှာစက်သေးမောင်းတောင်းချီပြီးနှစ်စဉ်ရင်းနှီးမြှုပ်နှံနေပါတယ်။မြန်မာနိုင်ငံသတင်းစာဆရာအတင်းကကျင်းပတဲ့ရုပ်ရှင်နဲ့ရုပ်တံစုပေးပွဲကိုမျိုးရတနာထိုက်ပိုင်တဲ့Stella 7ကကြက်သိန်း 4,000 ဘူကူညီဘူးပါလေ။တမီးပြည်သူထုတ်လုပ်တဲ့မုံဆွဲစကားကိုနေပြည်တော်ကရုပ်ရှင်ရုံမှာတက်ချုပ်ကြီးသွားရောက်ကြည့်ရှုကြောင်းသိရပါလေ။ကုမ္ပဏီတက်တန်း2နှစ်တာအတွင်းရုပ်ရှင်ကား8ကားထုတ်လုပ်နိုင်ခဲ့ပါလေ။တက်ချုပ်ရဲ့တမီးနဲ့ချွေးမဟာရုပ်ရှင်အမှုပညာနဲ့ဖြိုဖြေးရေးခန္ဓာကိုဩဇာညောင်းဖို့ရည်ရွယ်ပုံရပါလေ။တရုတ်ဆောင်ဖြစ်တဲ့နေတိုးထူအောင်ရွှေထူးဝုမုံရွှေကြီးနေကြီးဦးတို့နဲ့တီးတန့်စာချုပ်လုပ်ပြီးရုပ်ရှင်ဇာတ်ကားတွေထုတ်လုပ်နေတဲ့ခင်သီရိတက်မွန်ကို CDM လို့သူတွေသတိထားသင့်ပါတယ
် ETC စင်ကာပူဦးဆောင်ပြီးတရုတ်ကုမ္ပဏီတစုရင်းနှီးတဲ့ရန်ကင်းမြို့နယ်က Golden City ဟာလေတက်ချုပ်မင်းအောင်လှိုင်ရဲ့
ကိုရန်စင်တီရဲ့လမ်းမတော်ကစစ်တီမောမှာခင်တိတဲ့မွန်ပိုင်နဲ့အဖာဖစ်ဂျင်လုံငန်းရှိပါတယ်။မန္တလေးမှာလည်းရှိပါတယ်။အခုတန်လင်းမြို့နယ်စတားစစ်တီမှာပွင့်မဲ့အဖာဖစ်ဂျင်အတွက်ဝန်ထမ်းခေါ်ယူနေပါတယ်။အပြည့်အစုံအားကျန်းမာရေးဂျင်စံနှုန်းအတိုင်းတိစောက်ထားတာမို့လူကြိုက်များပုံရပါတယ်။အဖာဖစ်ဂျင်ရဲ့
ဖော်လိုဝါ၄၀၂၀ကျော်ရှိတဲ့တွေ့ရပါတယ်။လင်ငယ်ကြီးကြိုက်တဲ့ဖေ့စ်ဘွတ်မှာဖော်လိုဝါ၄၀၂၀ကျော်ရှိတာတွေ့ရပါတယ်။လင်ငယ်ကြီးကြိုက်တဲ့ဖေ့စ်ဘွတ်မှာဖော်လိုဝါ၄၀၂၀ကျော်ရှိတာတွေ့ရပါတယ်။လင်ငယ်ကြီးကြိုက်တဲ့ဖေ့စ်ဘွတ်မှာဖော်လိုဝါ၄၀၂၀ကျော်ရှိတာတွေ့ရပါတယ်။လင်ငယ်ကြီးကြိုက်တဲ့ဖေ့စ်ဘွတ်မှာဖော်လိုဝါ၄၀၂၀ကျော်ရ
နိုင်ငံသားတသိန်းကျော်နေထိုင်ပြီးနေ့စဉ်ဟားရမဲ့ကွန်ဒိုတိုက်ခန်းက6000လောက်သာရှိတယ်လို့ခန့်မှန်းထားတာမို့ဒေါ်လာများများရနိုင်မဲ့ကွန်ဒိုဈေးကွက်ကိုတတ်ချုပ်ကြည့်အာရုံစိုက်နေပုံရပါတယ်။ဥပမာ Golden City မှာခင်မီကွန်ဒို220ခုရှိတဲ့နဲ့ Huawei တရုတ်ကုမ္ပဏီကို149ခုငှားထားကြောင်း ETC အစိုးရကမှဖော်ပြပါတယ်။ ETC ကုမ္ပဏီဟာစင်ကာပူအစုရှယ်ယာဈေးကွက်မှာငွေရင်းရအောင်ကြိုးပမ်းတဲ့အပြင်ရန်ကုန်အခြေစိုက်ကမ္ဘောဇယိုမအေယာဝတီစတဲ့ဘဏ်လုပ်ငန်းတွေမှာလည်းပူးတွဲလုပ်ကိုင်နေကြောင်းသိရှိရပါတယ်။
အချမ်းသာဆုံးပုဂ္ဂိုလ်စီရင်မှာထူးကုမ္ပဏီအုပ်စုရဲ့ဥက္ကဋ္ဌဦးတေဇာကပထမလိုမှတ်တမ်းတင်ကြပါတယ် Top Asia စာဆောင်မျက်နှာပုံးမှာအဖော်ပြခံရတဲ့ပထမဆုံးသောမြန်မာလုပ်ငန်းရှင်ပါအမေရိကန်ဒေါ်လာတန်း9000လောက်ချမ်းသာတယ်လို့ဆိုပါတယ်သူ့နေရာကိုတက်ချုပ်ကြည့်မင်းအောင်လိုက်မကြာမီရလိမ့်မယ်လို့ခန့်မှန်းကြပါတယ်ဒုတိယအချမ်းသာဆုံးကကွယ်လွန်သူဘိန်းမောင်ကိုလော်စင်ဟန်ရဲ့တာဦးထွန်းမြင့်နိုင်ဖြစ်ပါတယ်ဒေါ်လာတန်း6000လောက်ချမ်းသာတယ်လို့သိရပါတယ်။ကွယ်လွန်သူဥအောင်တောင်းရဲ့သားတွေကတတိယအချမ်းသာဆုံးပါ။ဥနေအောင်နဲ့ဥပြည်အောင်နှစ်ယောက်ပေါင်းဒေါ်လာတန်း9000လောက်ချမ်းသာတယ်လို့ဆိုပါတယ်။ဥဇော်ဇော်ကလည်းတတိယအချမ်းသာဆုံးဖြစ်ပါတယ်။ဥသူရရွှေမန်းရဲ့သားဥအောင်တက်မန်းကတော့ဒေါ်လာတန်း4000နဲ့စရုပ်ထအဆင့်ကလိုက်နေပါတယ်။ဥတေဇာဟာဥတန်းရွှေကောင်းမှုကြောင့်အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်လာတာပါ။စေအနာရှင်ဖြစ်လာတဲ့တက်ချုပ်မင်းအောင်နိုင်တဲ့မိသားစုဟာဒေါ်လာတန်း9000လောက်ချမ်းသာနေပြီလို့ခန့်မှန်းကြပါတယ်။အာနာဆက်ရနေမယ်ဆိုရင်တော့မြမပြီမှာအချမ်းသာဆုံးမိသားစုဖြစ်လာမှာသိကြပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်လို့ပြီးမှာတော့ဒီတစ်ပတ်ကျဲမာရေးကဏ္ဍမှာတနက်ဒဏ်ရာအရေးပေါ်ပြုစုခြင်းအကြောင်းကိုနားဆင်ရပါမယ်။ဆန္ဒပြပွဲထဲမှာကိုယ်တိုင်ပါဝင်ခဲ့စေကုသပေးနေတဲ့အမည်မဖော်လိုသူအရေးပေါ်ထိခိုက်ဒဏ်ရာအထူးကုဆရာဝန်ကြီးတဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါရဲ့ရှင
်။ဟုတ်ကဲ့အရေးပေါ်ထိခိုက်ဆရာဝန်ကြီးခင်ဗျာကျွန်တော်တို့ဒီဆန္ဒပြပွဲတွေအတွင်းမှာအကျန်းဖက်ဒီဖြစ်ခဲ့ပြုခွင့်တာကြောင့်အသက်အန္တရာယ်ရှိနိုင်သူတွေကိုပြည်စုစောင့်ရှောက်တာအတွက်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးလူနာအရေးပေါ်ရွှေ့တာနဲ့သွေးတိတ်စီတာတချို့ကိုပဲပြောပြီးမှအခုတော့ဆရာကျန်တာဆက်ပြောင်းမှာမို့ဘာကနေစရှင်းပြကြလဲဆရာ
လူနာကောက်လာပြီးရောက်လာပြီဆိုရင်ပထမတစ်ပိုင်းကတော့အခုလုံလုံနဲ့ရောက်လာပြီဆိုရင်ကျွန်တော်စပြီးလောအောင်အဆင်နေပေါ့လူနာနံပါတ်1သတိရလာမရလားပေါ့ဒီတိုင်းခေါ်ကြည့်လိုက်ခေါ်ကြည့်လိုက်လို့မလုပ်ဘူးဆိုရင်တော့အဓိကနှိုးကြည့်မယ်ပေါ့နော်ဆေးရုံမှာနှိုးရင်တော့ပုံမှန်ဆိုရင်ရိုးရိုးပေါ့ဟိုလက်နဲ့သတိထုတ်ပြီးတော့နည်းနည်းဖိပြီးတော့နာအောင်လုပ်လိုက်တာပေါ့တောင်းတောင်းသတိမေးတဲ့သူက response ပြန်လာတယ်သတိကောင်းရတယ်ဆိုတော့စက်တခြားကြီးဆက်လုပ်လို့ရပဲအရင်ဆုံးချက်ချင်းကျွန်တော် A B C D E ဆိုပြီးတော့၅ခုနဲ့သွား
ဟုတ်ကဲ့ဆရာတော့ A ကိုစပြီးတော့ရှင်းပြပေးပါလား
A ကတော့ကျွန်တော် Airway ပေါ့အသက်ရှင်နေကြောင်ပွင့်လားမပွင့်လားဆိုတော့ကျွန်တော်စကြည့်တယ်ကျွန်တော်လူနာစကားပြောနိုင်ပြီဆိုရင်ဒါအသက်ရှင်နေကြောင်ပွင့်နေရပဲသတိမေးတဲ့လူနာကြောင်အသက်ရှင်နေကြောင်မပွင့်တော့ပိတ်နေရများတယ်အဓိကပိတ်တာကတော့ကြက်ထဲမှာတွေးရပါရှိနေရလို့ combat တွေရှိနေရလို့တခြားချွဲတွေရှိနေရလို့ဆိုရင်အဲ့ဒါကိုအရင်ဖယ်ထုတ်တယ်လက်နဲ့နှိုက်ပြီးထုတ်တာဆိုအဲ့လိုမျိုးလုပ်လို့ရတယ်သက်ရှင်နေကြောင်ပိတ်တဲ့လူနာကအနည်းဆုံးဆိုရင်ကျွန်တော်ဟောက်နေတဲ့လူနာတွေတူတယ် group 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 ဖြစ်နေတယ်သက်ရှင်နေကြောင်မကောင်းတဲ့လူနာကိုတင်မယ်ဆိုရင်တော့တောင်းတောင်းတောင်းလေးလုပ်ပြီးတင်လာတာပိုဆင်ပြင်းတယ်ပလက်ကြီးကြတော့ရှာကြီးကအနောက်ကိုပြန်လာတဲ့အတွက်ရှာကအသက်ရှင်နေကြောင်ပိတ်သွားတယ်တောင်းလေးတင်လာရင်သက်ရှင်နေကြောင်ပွင့်နေတယ်
ဟုတ်ကဲ့ဆရာနောက်တော့
အဲ့သ က်စီနိုင်ငံပွင့်ဝါနဲ့တကယ်တော့အထူးက11ရိုးပါတခါရဲတွဲပြီးလုပ်တယ်11ရိုးကကြောင့်ဒီနာမကောင်းဘူးတက်တယ်ပဲထားမယ်ဟိုဆောင်ဒီဆောင်သိမလို့ဘူးထိခဲ့တယ်အကုန်လုံး11ရိုးထိတတ်တယ်အဲကောင်းရဲ့တစ်ဖက်နှစ်ချက်နေရနှစ်ဖက်ကမှာကုန်းကြီးရဲ့စီစီပါအဲ့လိုမျိုးတစ်ခုနဲ့11အထင်းပုံစံဖြစ်သွားအောင်လုပ်လိုက်မယ်အဲ့ဒါဆိုရင်ကျွန်တော်ရွှေ့တဲ့အချိန်မှာလည်းပခုံးဟိုအရင်ကနေကန်ပြီးတော့ကျက်ရိုးပေါ်လက်မနှစ်ချောင်းတင်ကျန်တဲ့ကြိုးဘက်မှာလက်၄ချောင်းထားပြီးတော့ကောင်းကိုနေရနှစ်ခုလက်ဖြန်နဲ့ညှက်ပြီးတော့အဲ့လိုတဲသွားပြီးဆိုရင်11ရိုးကလှုပ်ရှားအကြောင်းမရှိတော့ဘူးကားပေါ်ရောက်သွားပြီဆိုရင်လည်းအဲဒီကောင်းတစ်ဖက်တစ်ချက်မှာမျိုးတစ်ခုထိန်းနေ
ဟုတ်ကဲ့ဆရာနောက်ဘီပေါ့နော
်ဘီကတော့ဘလူးနာအသက်ရှူတာမရှူတာဆိုတာစသီးတာဒီတိုင်းကြည့်လို့ရတယ်အကုန်လုံးဖြစ်နိုင်ရင်ဂျင်ဘက်ကိုဆန်လိုက်ဂျင်ဘက်ကနှိမ့်လိုက်ချင်းနဲ့နှိမ့်လိုက်ချင်းနဲ့ဖြစ်နေရဆိုအသက်ရှူရပေါ့အသက်မရှူဘူးဆိုရင်တစ်ခါကျရင်အပေါ်အသက်ရှူနေကြောင့်ဖွင့်လိုက်လို့ပြန်ရှူသွားရလဲဖြစ်နိုင်တယ်မရှူတဲ့လူနာမှာသူရှူတဲ့ဟာ10မိနစ်မှာ10ချိန်အောက်ရင်29ချိန်အထက်ဆိုရင်အရေးကြီးအချိန်တွေလို့အနေအောင်ဖြစ်လူနာပေါ့နော်အဲ့တော့ရှူဘူးဆိုရင်ကျန်တာကတော့အောက်ဆီဂျင်ရမယ်ဆိုတော့အောက်ဆီဂျင်ပေးရမယ်အဲ့အသက်ရှူတာမှန်းရလားဂျင်မတ်နှစ်ခုကညီရောညီရလားတခြားချက်ရင်ဘယ်ဘက်ဂျင်မတ်ကမရှူဘူးညာဘက်ဂျင်မတ်ကမရှူတာမျိုးရှိတယ်အဲ့လိုမျိုးတွေကကြီးတန်းထည့်တဲ့လူနာတွေမှာဖြစ်တယ်လေကျွန်တော်ဟိုနေ့ပြောသလိုပဲတွေးထောက်ကတော့အစုတ်တဲမှာတွေးဝင်သွားရင်ဆိုရင်အဲ့ဒီဘက်အချမ်းအစုတ်ကမရှူနိုင်တော့ဘူးမရှူနိုင်တဲ့ချိန်မျိုးမှာဆိုရင်ကျွန်တော်ဟိုနေ့ကပြောခဲ့တဲ့အဲ့ three way dressing နဲ့ပဲသုံးဘက်ကိုဖိတ်ပြီးတော့တစ်ဖက်ကိုဖွင့်ထားပြီးတဲ့ dressing နဲ့ပဲထားပြီးတော့လုပ်ရမှာ
ဟုတ်ကဲ့ဆရာနောက်ဆုံးဒီ C ပေါ့နော
် C ကကျတော့ကျွန်တော် circulation ဆိုခန္ဓာကိုယ်မှာသွေးစီးဆင်းဟာဆင်ပြေရမယ်ဒီလားပေးပုံပြန်လာမှာအဲ့ဒီအချိန်မှာဖီးရမှာတော့ပေးပုံချိန်လို့မရဘူးနှလုံးကိုတွေးကုန်လုံးစမ်းလို့ရမယ်အဓိကလက်ကောက်ပေါ်မှာစမ်းလို့ရတယ်နားမဟုတ်ရင်လက်သင်းမှာစမ်းလို့ရတယ်လက်သင်းသေးမှာလည်းခုံရရှိရတယ်တကယ်လို့ခုံတဲ့ဟာ10မိနစ်မှာ190တဲ့အရန်ကျော်သွားပြီဆိုရင်တော့ဒါအနည်းအောင်ဆင့်လို့နာအဲ့ဒါတော့နည်းနည်းလေးအလေးချင်းရှိမှာပဲစမ်းတတ်လိမ့်မယ်ဆိုနောက်တစ်ခုအလွယ်ဆုံးဒီခုနကျွန်တော်တို့ရင်ဘက်ဒီမျိုးအလေးတွေလက်မှတ်နဲ့ဖိလိုက်ဒီဇက်ကနေ1000 2000 3000 4000 5000 စက္ကန့်တိတိဖြစ်လိုက်5 စက္ကန့်တိတိဖြစ်ပြီးတော့လှောက်လိုက်5စက္ကန့်မို့30စက္ကန့်တည်းမှာချူနေနေရာနေရောသွေးကြောင်ပြန်လိုက်သွေးပြန်လိုက်လာရဲဆိုရင်ဒီလူနာကောင်းတယ်ပေါ့နော်5စက္ကန့်အတွင်းမှာ5စက္ကန့်4စက္ကန့်5စက္ကန့်တော့ဒီမှာတဖြည်းဖြည်းလေးမှပြန်လာရဲဆိုရင်တော့အဲ့ဒါလူနာ short အနေထားဖြစ်သွားပြီသူကအနည်းအောင်ဆင့်လူနာဖြစ်သွားပြီအဲ့ဒါပြီးသွားရင်တော့နောက်တစ်ခုကတော့ဒီကတော့ကျန်တဲ့ဟာတော့အပြန်လူလို့ရရမှာမို့ဆံဝန်လုံးမှာပဲရတော့မှာ
ဟုတ်ကဲ့ဆရာတော့တစ်ဆက်ထဲမှာပဲဒီသွေးတိတ်ဖို့အတွက်ပေါ့ဆရာနော်
လူနာတယောက်ပယ်လာပြီဆိုရင်အရင်ဆုံးစီမှာတစ်ခါတည်းကြည့်ရမှာပါဆိုတော့ပြလာအောင်ပြွှတ်နေနေပဲလားရှိတယ်ပေါ့နော်အဲဒါလေသွင်းမှာဖြစ်တယ်ဆိုရင်လေသွင်းကိုအဲ့လိုပြည့်ရင်ပရှာနဲ့ပတိကိုပတ်ထားမယ်အရင်လည်းအတင်းပဲလို့မြင်နှစ်ဖက်လုံးတင်းနေလို့မြင်နှစ်ဖက်လုံးတင်းသွားရင်လေသွင်းမှာကြတော့ဘယ်ဘက်ကညာဘက်ကသွေးလျှော့ကြောရှိရသွေးလျှော့ကြောနှစ်ဖက်လုံးတင်းသွားပြီဆိုရင်ကောင်းတဲ့ဘက်ကမှပုံနောက်ကိုသွေးမရောက်တော့အောက်ပြင်မရောက်ဆိုရင်သေသွားနိုင်တယ်တစ်ဖက်ဆိုတစ်ဖက်ကိုပဲဖိပြီးတော့ပရှာလက်နဲ့ပဲပရှာပေးထားတာပဲပုံစံပြေးလိမ့်မယ်အထာပြီးတော့ခြေလက်တွေမှာအကြီးကသွေးထွက်တာပေါ့ကျွန်တော်တွေ့ရတိုင်းရရဆိုရင်တော့တကယ်ကြည်စစ်ထိပြီဆိုရင်ကျွန်တော်အကျိုးပါကျိုးပါအဲ့တော့ရိုးကျိုးရတဲ့ဟာကိုအရင်ဆုံးသွေးထွက်နေပြီဆိုရင်အဲ့သွေးထွက်တဲ့နေရာကိုပတိနဲ့ပတ်ပါပေါ်ကနေပြီးတော့အဲ့ဒီလိုခြေရောမှဆွတ်တယ်ဆိုရင်ခြေရောအပေါ်နားကနေပြီးတော့အဲ့ဒိုင်းရအပေါ်ကနေပြီးတော့ကျွန်တော်ချက်စီးလို့ရတယ်ချက်စီးမယ်ဆိုရင်စပရင်ကျွတ်တော့ပါတော့အဲ့လိုပုံစံမျိုးဟာပေါ့နည်းနည်းတင်းဟာမျိုးအောက်ကပတိကမျိုးအဝတ်တစ်ခုခံပြီးတော့မှအဲ့ဒီရေကျိုးလို့အဲ့လိုမျိုးဟာမျိုးနဲ့စပြီးတော့စီးစီခြင်းနဲ့စီးပြင်းတယ်ဆိုတော့စီးတဲ့အချိန်ကိုပြီးလို့ရစီးတဲ့အချိန်ကိုတစ်ခုနဲ့ရေးပြီးလိုက်တာဖြစ်ဖြစ်စာရင်းနဲ့ချိန်ပြီးလိုက်တာဖြစ်ဖြစ်ဒါမှမဟုတ်စေးုံပုံးမဲ့လူနောက်တစ်ခါမှားလိုက်တာဖြစ်ဖြစ်အဲ့လိုမျိုးမှားလိုက်ဘာလို့အဲ့ကျက်စီးကချိန်ရမ်းကြာဝရင်လည်းအဲ့ကျက်စီးကိုချုပ်လိုက်တဲ့အချိန်မှာအောက်ကမကောင်းတဲ့တက်တွေကအပေါ်တက်လာပြီးတော့သွေးတွေကိုဆင်ဝင်ပြီးတော့ပေတတ်တာများတယ်။အဲ့တော့အချိန်ကတော့၃နိုင်ကျော်ဝရင်အဲ့လိုမျိုးဖြစ်တတ်တယ်။အဲ့တော့လိုရရင်ကျွန်တော်ကကျက်စီးကိုမချုပ်ဘဲနဲ့အောက်ကချိရောတန်းဖြတ်လိုက်ရတာမျိုးတကယ်လို့ကျက်စီးကိုချုပ်လိုက်မှသေသွားရလို့လည်းရှိတယ်။အဲ့ဒါကြောင့်ကျက်စီးပြီးရင်လည်းအောက်ကဟိုဟောပြန်စီးရမယ်။ပိုစီးရမှန်းရလားပေါ့။အောက်ကသွေးရဆက်တိုက်ခွင့်နေသေးလား။တစ်ခါတည်းကျက်စီးကတချို့ကြောင့်ရော့ရော့လေးစီးရင်ကြာဘာလို့သွေးကိုပုံးချစ်ပြီးထွက်တော့တဖြစ်သွားတယ်။အရင်ရော့ဝရင်လည်းသွေးပုံးချစ်ပြီးထွက်သွားရင်အောက်ကသွေးကတိတ်မှာမဟုတ်ပူတော့ပန်းထွက်လာတယ်။ပြီးတော့အဲအယိုးကျိုးတဲ့ဟာကိုခြေတော့ကျိုးတဲ့ဖြစ်ဖြစ်လက်ကျိုးတဲ့ဖြစ်ဖြစ်အဲ့လိုမျိုးကျိုးရတော့တံမြားဖြစ်တယ်ဆိုရင်အောက်ကနေဝချမ်းပြားဖြစ်ဖြစ်အမားတစ်ခုနဲ့ကျွန်တော်မွေကိုင်းချက်စီးတယ်လို့မျိုးအဲ့လိုမျိုးစီးပြီးတော့အဲ့နေရာကိုမလှုပ်အောင်ထားပို့ပြီးတော့အဆင်ပြေတယ်ပေါ့နော်။ပြီးတော့ဒဏ်ရာကိုသိစားကြည့်ပါပေါ့နော်။တချို့ကြီးကဒဏ်ရာလေးကဟိုအကုန်ဖယ်လိုက်မှပဲမြင်ရတာမျိုးရှိတယ်။လူနာတယ်လားတက်လက်တယ်လားများတယ်။ဒီကထိနေကြောမှာအဲ့ဒါကြောတခါကျမတွေ့တာရှိတယ်လိုရရင်ပေးပါထွက်နေပေါင်းပြပါချဲပြီးတော့လုပ်ပြပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပေါင်လို့ခြေတော့တူအတူတူပေါ့နော်အဲ့ဒါအပြင်ရောတခြားအရေးကြီးတဲ့နေရာ
ဆူတော်တော်များများတင်ပစုံထိတာမျိုးလည်းရှိတယ်အဲ့ဒါအရေးကြီးရဲ့အဲ့ကောင်ကကျတော့ပေးထွက်တယ်အများကြီးအဲ့တင်ပစုံရိုးကျွားပြီးတော့အဲ့ဒါအရေးကြီးတဲ့အော်ဂန်လေးရှိတော့ အဲ့ဒါမျိုးဆိုရင်ကျွန်တော်တို့ပစိုးတစ်ထည်နဲ့လူနာကိုအဲ့တင်ပစုံပေါ့ခါစီယူဘိုက်ကနေစပြီးစမ်းဘေးကနေခါပီးကနေစမ်းသွားရင်မမာလေးထူးရှိတယ်အဲ့ခါစီယူတင်ပစုံယူခဲ့ကြပေါ့ဘေးနာအဲ့တင်ပစုံယူရနေပြီးတော့အဲ့ဒါကိုကျွန်တော်ကျ private binder လို့ခေါ်တယ် online မှာရှာကြည့်လို့ရတယ်ပုံရှိတယ်အဲ့ဒါစီးလို့ရအဲ့ဒါနဲ့ပစိုးတစ်ထည်နဲ့အဲ့ခါအဲ့ဘေးနာ CSIS ပေါ့အဲ့ယူစက်စားခြင်းကျောင်းနေပြီးဘေးကနေတစ်ခါစမ်းသွားအရင်ဆုံးတော့အယိုးမမာကြီးအယိုးမမာကြီးအဲ့အကြီးအပေါ်ကနေပြီးတော့အဲ့အောက်ပေါင်းအလယ်မီတာလောက်ထိအဲ့နာကိုပစိုးခါးနေတက်ပြီးတော့အရှိရနေပြီးတော့နှစ်ဖက်နှစ်ယောက်ဆွဲရတယ်ပေါ့တင်းတင်းလေးရှိအောင်အဲ့တင်းမဆုံရိုးကျိုးဝိုင်းအရင်လှုပ်လေသူ့ထွက်လေလှုပ်လေသူ့ထွက်ပြီးတော့တင်းမဆုံရိုးငွေကောင်းဆိုကျွန်တော်တို့ပစိုးနဲ့စီးတယ်သွေးလည်းတိတ်တယ်ပြီးတော့ pressure တက်နေဆိုတော့တင်းမဆုံရိုးကလည်းကျိုးတာတက်တာပဲပေါ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ပြီးအခုတော့ BNI ဝိုင်းတော်သားတွေစီစဉ်တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မှာဆန္ဒပြတပိတ်ကောင်းဆောင်၁၀ဦးထက်မနည်းအမှုဖွင့်ဖမ်းဝရန်ထုတ်ခံထားရပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့တိုက်ပွဲအတွင်းအင်ဂျန်ရံမျိုးနယ်ကရွာသား200နီးပါးစစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့နိုင်ငံတကာအမျိုးသမီးများနဲ့လှုပ်ရှားမှုတရက်ကိုတောင်ကြီးခရိုင်ညောင်ရွှေမြို့အင်းလေးဒေသမှာပြုလုပ်ကျင်းပခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ကစစ်အာဏာရှင်စန့်ကြီးရေဆာနာပြဖော်ထုတ်ရမှာပါဝင်တဲ့တပိတ်ခေါင်းဆောင်၁၀ဦးထက်မနည်းကိုရဲစတပ်ကြီးပုံမှန်905ကကြီးနဲ့အမှုဖွင့်ထားပြီးဖမ်းဝရန်ထုတ်ခိုင်းပါတယ်။မတူပီမြို့နယ်လွတ်တော်အမတ်အပါဝင်စနပ်ပြရာမှာပါဝင်တဲ့လူ6ဦးကိုစစ်ကောင်စီကပုံမှန်905ကကြီးနဲ့အမှုဖွင့်ပြီးသူတို့ရဲ့ဓာတ်ပုံတွေကိုလူအသွားအလာများတဲ့နေရာတွေမှာမတ်လ14ရက်နေ့ကလိုက်ကပ်ထားတယ်လို့မတူပီမြို့ဒေသခံတဦးကပြောပါရယ်ချင်းပြည်နယ်ဟခမြို့မှာလည်းစနပ်ပြဦးဆောင်သူ5ဦးကိုပုံမှန်905ကကြီးနဲ့မတ်လ13ရက်နေ့ကဖမ်းဝရန်ထုတ်ထားပြီးလူအသွားအလာများတဲ့နေရာတွေမှာသူတို့ရဲ့ဓာတ်ပုံတွေကိုလိုက်ကပ်ထားတာတွေ့ရပါတယ်။အလားတူချင်းပြည်နယ်မင်းတပ်မြို့မှာလည်းလူ2ဦးကိုပုံမှန်905ခခွေးနဲ့တဘာဝပေးစီမံဥပဒေနဲ့အမှုဖွင့်ထားပြီးဖလန်းမြို့မှာလည်းစာနာပြလူငယ်ခေါင်းဆောင်2ဦးကိုပုံမှန်905ကကြီးခခွေးနဲ့ဖမ်းရန်ထုတ်ခိုင်းပါတယ်။ရစတပ်ကြီးပုံမှန်905ကကြီးခခွေးတို့ဟာအမခံပေးခွင့်မရှိတဲ့ပုံမှားတွေဖြစ်ပြီးထောင်ဒဏ်နှစ်နှစ်အထိကြာခံနိုင်ပြီးဒဏ်ငွေလည်းကြာခံနိုင်ပါတယ်
။ကချင်ပြည်နယ်အင်ဂျာယာမြို့နယ်မှာကချင်လူလာရေးသမတော် KNY နဲ့မြန်မာစစ်တပ်တို့ကြားမလ15ရက်နေ့ကစတင်တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့လို့အနီးအနားရွာကကြွာသား200နီးပါးစစ်ဘေးသိမ်းရှောင်နေကြရပါတယ်။အင်ဂျန်ယာမြို့နယ်ထဲကကွေးထောင်ကျေးရွာမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားလာတဲ့အတွက်ကွေးထောင်တံပေါင်ရံပစီစွတ်နဲ့စနီတူရံကျေးရွာတို့ကကြွာသားနေရနိဗ္ဗာန်ကဟာမြကြီးနာမြို့ဗလနာကျေးရွာအုပ်စုထဲကအရင်သူတို့နေခဲ့တဲ့စစ်ဆောင်စခန်းတစ်ခုကိုစစ်ဘေးသိမ်းရှောင်လာကြတယ်လို့အကူအညီပေးနေသူတို့ကပြောပါတယ်။ဒီစစ်ဆောင်တွေဟာဗလနာကျေးရွာအုပ်စုထဲကဒရီနတီနဲ့စိန့်ဂျိုးဆက်စစ်ဆောင်စခန်းတွေကစစ်ဆောင်ဟောင်းတွေဖြစ်ကြပြီး2018ခုနှစ်ကတည်းကသူတို့ဒေသအတွင်းကတိုက်ပွဲတွေကြောင့်မြကြီးနာဗလနာကျေးရွာအုပ်စုထဲကစစ်ဆောင်စခန်းတွေမှာခလုံခဲကြဘူးလူများလည်းဖြစ်ကြပါတယ
်။နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီမှမွန်ညင်ညွတ်ရေးပါတီ MUP ပါဝင်ဖို့တက်မတဲ့ဗဟိုကော်မတီအရေးပေါ်အစည်းအဝေးတရကိုမတ်လ16ရက်နေ့ကတန်ဖြူဇယက်မြို့မှာကျင်းပခဲ့ရမှာဆက်လက်ပါဝင်တင့်တယ်လို့မဲအရေးအတွက်၃ပုံ၄ပုံကျော်နဲ့ကော်မတီဝင်အများစုကထောက်ခံအတည်ပြုလိုက်ပါတယ်။ဗဟိုကော်မတီဝင်အများစုကကောင်စီမှပါဝင်ဖို့လက်ခံကြောင်းအပြည့်သက်မဲခွဲတော်ကော်မတီဝင်အများစုကထောက်ခံကြောင်းပါတီပြောခွင့်ရနိုင်လီသမားကပြောပါတယ်။အစည်းအဝေးတက်ရောက်သူဗဟိုကော်မတီဝင်90ဦးအနက်ပြက်ကွက်သူ4ဦး၊ကန့်ကွက်မဲ26မဲ၊ထောက်ခံမဲ60တို့နဲ့ဗဟိုအလုံးမှုဆောင်ရဲ့ရခင်ဗဟိုအလုံးမှုဆောင်အဖွဲ့ဆုံးဖြတ်ချက်ကိုဆက်လက်အတည်ပြုခဲ့ပါတယ်။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်အဖြစ်ဒေါက်တာပညာအောင်မိုးကို၎င်းမွန်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်အဖြစ် MUP တွဲဖက်တွင်ရေးမှူးတက်နိုင်လီတမကို၎င်းစစ်ကောင်စီကနေခန့်အပ်တာဝန်ပေးခဲ့ပါတယ်။
တိုက်ပွဲတွေမရှိတော့တဲ့အတွက်ရခိုင်ပြည်နယ်ဗူရီတောင်မြို့ပေါ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေကိုနေရပြမယ်ဆိုရင်ကူညီပေးမယ်လို့စစ်သားရဲနဲ့မြို့နယ်အာဏာပိုင်တွေကဒီ14ရက်နေ့မှာလာရောက်ပြောဆိုခဲ့ပါတယ်ဒုက္ခသည်တွေကနေရကိုပြန်လုပေမဲ့ကျေးရွာနီးမှာစစ်သားစခန်းတွေရှိနေသလိုမိုင်းရန်တွေနဲ့တိုက်ပွဲတွေပြန်လည်ဖြစ်လာမှာကိုစိုးရိမ်တဲ့ပြင်လူနေအိမ်တွေပျက်စီးသွားပြီးစားတော့ရဲအတွက်ပါခက်ခဲရှိတဲ့အတွက်နေရပြန်မှုဖြစ်နိုင်ဘူးလို့ရောင်မြင်စကမ်းမှာခိုးလုံနေတဲ့ဒုက္ခတဲ့တူဖြစ်သူဥတာသွန်းအောင်ကပြောပါရယ်ဗုဒ္ဓတော်မြို့မှာရောင်မြင်စကမ်းလမ်းမစစ်ဘေးဆောင်စကမ်းမြတ်တော်စစ်ဘေးဆောင်စကမ်းနဲ့ကန္တရီဖုံးတော်ကြီးရောင်စစ်ဘေးဆောင်စကမ်းနေရာလေးခုမှာလူရင်9000နီးပါးနေရာမပြနိုင်ပဲရှိနေပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တို့နှစ်နှစ်နီးပါးကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါင်း2000နီးပါးနေရာဆုတ်ခွာပြီးဒုက္ခတဲ့စကမ်းတွေမှာခိုးလုံနေခဲ့ကြရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS SSA တို့တိုက်ပွဲဖြစ်ပွားမှုကြောင့်စစ်ဘေးရှောင်900ကျော်နေရမပြန်နိုင်သေးပါဘူး။ဖေဖော်ဝါရီလပထမပတ်ကစပြီးလက်ရှိအချိန်ထိနမ်တူမြို့နယ်အတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS SSA တို့တိုက်ပွဲဆက်လက်ဖြစ်ပွားနေသေးတယ်လို့မဖက်တက်လဲတင်းမာနေပြီးလျှာချန်သွားလာနေတဲ့ရွာသားတွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေတာကြောင့်စစ်ရှောင်များနေရမပြန်နိုင်ကြသေးဘူးလို့နမ်တူမြို့စစ်ရှောင်ကော်မတီအဖွဲ့ဝင်ကပြောပါတယ်မြောက်ပိုင်းမဟာမိတ်ဖြစ်တဲ့ SSPP SSA TNLA တပ်ဖွဲ့နဲ့ RCSS SSA တို့အကြား2020ဒီဇင်ဘာလကစပြီးယနေ့အချိန်ထိပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တီဘောမြို့နယ်နမ်တူမြို့နယ်ကြောက်မဲမြို့နယ်ကဒေသခံတွေစစ်ပေးတိမ်းရှောင်နေရပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံရေးမှအမျိုးသမီးတွေပါဝင်ဖို့အမျိုးသားတွေနီးတူအမျိုးသမီးတွေတန်းတူအခွင့်အရေးရဖို့လူမှုအဖွဲ့အစည်းတွေအမျိုးသမီးတွေစုပေါင်းပြီးမတ်လ10ရက်နေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများလှုပ်ရှားမှုတစ်ရက်ကိုတောင်ကြီးခရိုင်ညောင်ရွှေမြို့အင်းလေးဒေသမှာပြုလုပ်ကျင်းပခဲ့ကြပါတယ်။အင်းလေးဒေသနိုင်ငံတကာအမျိုးသမီးများနေ့ International Women Day မှာရှမ်းပြည်သားအမျိုးသမီးတွေကဘလို့အခက်အခဲတွေရှိနေပါသလဲ။နမ်ဟောင်ကလည်းစူးစီးတင်ဆက်ထားပါတယ်။
ဆက်အနာသိမ်းမှုစန့်ကျင်ရေးနေဦးတော်လိုင်းရဲ့ဆန္ဒပြပွဲတွေမှာရောဒီနှစ်နိုင်ငံတကာအမျိုးသမီးနေ့မှာအမျိုးသမီးတွေအနေနဲ့ပူးပေါင်းပါဝင်ခဲ့တယ်လို့အမျိုးသမီးအဖွဲ့ဒါရိုက်တာနန်းဝမ်းလီကအခုလိုပြောပါတယ်
အဓိကရည်ရွယ်ချက်ကတော့ဒီအမျိုးသမီးထုတွေရဲ့အတန်ကိုဟိုနိုင်ငံတကာကိုတည်ဆည်ခြင်းရဲ့ရည်ရွယ်ချက်တွေလည်းပါသလိုဒီဒေတာမှာအင်းလေးဒေတာမှာရှိတဲ့အမျိုးသားထုတွေအမျိုးသမီးထုတွေလည်းဒီနိုင်ငံတကာအမျိုးသမီးများနေ့ကိုအတိအမှပြုဖို့ရဲ့ပြီးတော့အမျိုးသမီးကအမျိုးသားတွေနဲ့တန်းတူအခွင့်အရေးရှိတယ်ဆိုတော့ awareness လေးတွေကိုလည်းကျမတို့ကပေးချင်တဲ့ရွယ်ချက်လဲပါတာပေါ့နော
်တက်ကတိုင်းပြည်အနာကိုအခုလိုမျိုးသိမ်းယူထားလိုက်တဲ့နေရာမှာအမျိုးသမီးတွေအတွက်အခွင့်အရေးလှုပ်ရှားဖို့ဘယ်လိုအဟန့်သားတွေဖြစ်စေသလဲဆိုတာကိုလည်းနောင်ဝန်လီကအခုလိုပြောပါတယ
်စစ်အနာသိမ်းတာနဲ့ကျမတို့ရဲ့ဒီအမျိုးသမီးလှုပ်ရှားမှုတွေကတော့အဟန့်သားဖြစ်စေတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနှစ်တိုင်းနှစ်တိုင်းမတ်လ10ရက်နေ့မှာဆိုလို့ရှိရင်ကျမတို့ကမြန်မာနိုင်ငံမှာရှိတဲ့ဒီအမျိုးသမီးအဖွဲ့အစည်းတွေအရေးဖွဲ့အစည်းအဖွဲ့အစည်းတွေကပူးပေါင်းပြီးတော့ဒီခမ်းမတွေမှာဘယ်ဖြစ်ဖြစ်ဒီလမ်းပေါ်မှာဖြစ်ဖြစ် campaign တွေကြည်ကြည်ပြန့်ပြန့်ကျမတို့လှုပ်ဆောင်ခဲ့ကြတာပေါ့နော်ဒီပြီးခဲ့တဲ့၈ရက်နေ့တုန်းကဆိုလို့ရှိရင်ကျမတို့အဲ့လောက်အတိုင်းအတာတိမလုပ်နိုင်ခဲ့ဘူးဒါပေမဲ့ကျမတို့အင်းလေးမှာတော့လှုပ်ဖြစ်ခဲ့တယ်ပေါ့နော
်အမျိုးသမီးအခွင့်ရေးလို့ပြောဆိုတဲ့နေရာမှာတစ်ဖက်ကလည်းယဉ်ကျေးမှုကရှိနေတော့အခုလိုမျိုးထမိန်ကိုအလံလှုပ်ပြီးလွင့်ထူနေတော့ယဉ်ကျေးမှုနဲ့ဆန့်ကျင်နေတယ်ဆိုပြီးပြောဆိုမှုတွေခံနေရကြောင်းလဲနန်းဝန်းဒီကအခုလိုပြောပါတယ
်ကျမတို့၈ရက်နေ့မှာလုပ်မဲ့ဒီ campaign မှာပူးပေါင်းပါဝင်ဖို့ပြီးတော့ကျမတို့အလံနဲ့ကျမတို့တွေးကြကြမယ်ဆိုတဲ့ဟာကိုတချို့ဆိုလို့ရှိရင်တော်တော်များများဝိုင်းဝန်းပြီးတော့တိုက်ခိုက်တာကိုခံခဲ့ရတာပေါ့နော်ဒီလိုအင်းလေးဒေတာမှာအထုအမြတ်ထားတဲ့နေရာမှာအမျိုးသမီးတွေရဲ့ထမိန်နဲ့မတွားတင်ဘူးအမျိုးသမီးထမိန်ဆိုတာကနှိမ်ကြတယ်အမျိုးသမီးဆိုတာအမျိုးသားတွေနဲ့စာလို့ရှိရင်သူတို့ကတတိယလူတန်းစားမှရှိတာကြောင့်မလို့ဒီလိုထမိန်ကိုအထုအထိတ်ရှိတဲ့အင်းလေးကံလိုမျိုးဟင်တာတိုင်းမှာလိုနေရမျိုးမှာကမ်ပိန်းဆိုတာမလုပ်တင်ဘူးဆိုတဲ့ကျမတို့ကိုတိုက်ခိုက်တဲ့အခြေအနေတွေလည်းအများကြီးကြုံတွေ့ရတာပေါ့နော
်အင်းလေးမှာနိုင်ငံတကာအမျိုးသမီးများနဲ့ကျင်းပနိုင်ရေးအတွက်လူမှုအခြေပြုအဖွဲ့အစည်းတွေအင်းလေးဒေသခံအမျိုးသမီးအဖွဲ့တွေရှမ်းအမျိုးသမီးအဖွဲ့တွေပအိုးအမျိုးသမီးအဖွဲ့တွေနဲ့ဒနုအမျိုးသမီးအဖွဲ့တွေလက်ရောက်ခဲ့ကြပါတယ်
ဆက်ပြီးတော့မြမတက်မော်နဲ့ရခိုင်လက်နက်ကန်အေအေတပ်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာတိုက်ပွဲတွေရက်စဲပြီးနေမီတည်ငြိမ်မှုတွေရှိနေပေမဲ့
ထောင်ထဲချီတဲ့စစ်ဘေးရှောင်ပြည်သူတွေဟာသူတို့ရဲ့နေရက်ကိုမပြနိုင်သေးပါဘူးဒီအကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ငံအင်အားနဲ့တင်ဆက်ပေးထားပါတယ်
ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားမှုမရှိတော့ပဲနေမြေငင်းချမ်းတဲ့အနေအထားရှိလာပြီးဖြစ်ပေမဲ့တပ်မတော်ကနေမန်ရှင်လင်းရေးတွေမလုဆောင်သေးတာကြောင့်ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေရဲ့နေရပြန်ဖို့ရေးစိုးရိမ်မှုတွေရှိနေသေးတယ်လို့ပလဲဝမြို့နယ်အမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးဝေးတင်းကပြောပါ
မဖြစ်တဲ့ဟာတွေပေါက်ကွေးတန်တွေဖြစ်ခဲ့မယ်ဆိုရင်တို့အတွက်တော်တော်အန်ဇေးစိုးရင်ရတဲ့အန်ဇေးရှိတယ်ပေါ့အဲဒီကြောင့်မို့တို့ကလောလောဆယ်နေတဲ့ကမိုင်းရှင်နေမှုမရှိသေးတဲ့အနေအထားမှာတို့ရွာကိုပြောင်းရွှေ့ဖို့ဆိုတာကတော့တို့မှာစိတ်မကောင်းဖြစ်ရတယ်တချို့သူတွေကတော့ပြောင်းရှင်တယ်တို့တော်လည်းပဲအများစုကတော့လောလောဆယ်နေထားမှာကိုရွေးပါတယ်တက်ကိုမသွားရှင်သေးဘူး
အခုလက်ရှိအနေထားရပလဝမြို့ခြေဆိုင်နှစ်ရှိကိုတိုင်ရင်ကနေစစ်ဘေးကြောင့်ပြည်သူတွေနေရပြန်နိုင်ရေးအတွက်မိမိတို့ကြေးရွာကိုကွင်းစင်ဆစ်ဆေးပြီးပြန်လည်စင်ပြခိုင်းမှုတွေရှိနေတယ်လို့ပလဝမြို့နယ်စစ်ဘေးကြောင့်ကူညီရေးဖွဲ့ကဥစာနီကပြောပါတယ
်တနင်္လာနေ့ကရွာကိုကွင်းစင်ခိုင်းထားတဲ့အင်ပြက်တာဘလို့နေလို့ရလားမရဘူးလားဆိုတာကိုကွင်းစင်ခိုင်းတယ်ပြီးမှရွာကိုကွင်းစင်မယ်ရွာကွင်းစင်တဲ့အခါမှာမိုင်းအန်ဒီတွေရှိတယ်ဆိုမိုင်းရှင်းပေးမယ်သူကအဲ့လိုစင်ပြန်ခိုင်းတာတော့မဟုတ်ဘူးတချို့တွေဆိုရွာမှာလုံးဝလူမနေတဲ့နေရာတွေဆိုတော့သူတို့ကတင်ပြတာရှိတယ်မိုင်းရှင်းပေးပါကျွန်တော်တို့မသွားရဘူးမိုင်းရှိကောင်းရှိနိုင်တယ်အဲ့ဒါနဲ့ဟိုမိုင်းရှင်းပြီးမှကျွန်တော်သွားပြရစီဆိုတော့အဲ့ဒါရှင်းပေးမယ
်ချင်းမြင့်တဲ့တောင်ပိုင်းပလဝမြို့နယ်မှာပြီးခဲ့တဲ့2022နှစ်စံပိုင်းကသမရုံနဲ့အေအေတို့တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံပြည်သူ 9,000 လောက်ဟာပလဝမြို့နဲ့စမီးမြို့ပေါ်မှာရှိတဲ့စစ်ဘေးကြောင်စခန်း IDP ခန့်တွေမှာထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်။ချင်းလူခွေရေးဘွဲ့ CSRO ရဲ့မှတ်တမ်းရပလဝမြို့နယ်မှာမြေမြုပ်မိုင်းနေမိမှုဖြစ်စဉ်အနည်းဆုံး12ခုကျော်ဖြစ်ပွားခဲ့ပြီး9ဦးသေဆုံးခဲ့ပါတယ်။သမရော်ကတော့စစ်ဘေးရှောင်ပြည်သူတွေနေရပြန်နိုင်ရေးအတွက်ဒီဆိုင်ပြည်နယ်ပတ်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလပိုင်းကစပြီးမိုင်းရှင်းလင်းရေးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီလို့ပြောဆိုခဲ့ပေမဲ့ပလဝမြို့နယ်ဘက်မှာတော့မိုင်းရှင်းလင်းတာတွေမရှိသေးပါဘူး။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်ခေါင်းဆောင်10ဦးထပ်မံရန်စတပ်ကြီးပုံမှန်905ကကြီးနဲ့အမှုဖွင့်ထားပြီးဖမ်းရမ်းထုတ်ခံထားပါတယ်။ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲအတွင်းရွာသား900နီးပါးစစ်ဘေးတိမ်းရှောင်နေကြရပါတယ်။
တော်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ပြည်နိုင်ဝိုင်းတော်သားတွေစီစဉ်တင်ဆက်တဲ့တရင်သတင်းတော်အစီအစဉ်ကိုနားဆင်ကြကြတာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3240/48နဲ့ဒုတိယပိုင်းနာရီဘက်မှာလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးတာဖြစ်ပါတယ်။VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်။မနက်ကမှစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြသူတွေကိုနှိမ်နင်းတဲ့လုပ်ရည်တရားလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောင်းနေတာကြောင့်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်အောင်စဉ်းစားကြဖို့ကုလသမဂ္ဂလူခွင့်ကြွင်ကျင်သူတွေကနိုင်ငံတကာအသံဝိုင်းကိုတိုက်တွန်းလိုက်ပါတယ်။အတင်းချက်ပြောင်းရွှေ့ခိုင်းတာဥပဒေမဲ့ဖမ်းဆီးတာတပ်ဖြတ်တာတွေပါဝင်လူခွင့်ချုပ်ဖောက်မှုသတင်းတွေအတွက်ဝန်ထမ်းကြောင့်လဲကုလသမဂ္ဂထူးကိုစလေ၈ရောက်ရေးစာသာပြင်းတွေကထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်။လူညွေးတပ်ဖွဲ့တွေကဖမ်းဆီးတာအချင်းယုံကုမြတာတပ်ဖြတ်တာပါဝင်စာနာပြသူတွေပေါ်လူခွင့်ချုပ်ဖောက်မှုတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလဲဥပဒေမဲ့တပ်ဖြတ်မှုတွေနဲ့ဖမ်းဆီးမှုဆိုင်ရာကုလသမဂ္ဂလူခွင့်ထုကိုစရီအပါဝင်ကုလသမဂ္ဂအရာရှိရှိဦးရဲ့ပူးတွဲထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပါမြန်မာနိုင်ငံကအရသာပြည်သူတွေပေါ်ကြေကြေပြင်းပြင်းနဲ့စိတ်တကျကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့လဲကုလသမဂ္ဂထုကိုစရီကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဆက်အနာသိမှုဆန့်ကျင်သူတွေပေါ်ထင်းထင်းသိမ်းသိမ်းဆောင်ရွက်ဖို့အာဆီယံကာဝေးဝန်ကြီးစည်းဝေးမှာစင်ကူကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်ဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ်းပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တက်ရောက်တဲ့ကြာသပတေးနေ့အွန်လိုင်းစီးပွဲမှာစင်ကူကာဝေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးမဲလ်ဗင်အောင်ကမြန်မာနိုင်ငံကအခြေအနေတွေပေါ်အလွန်အမင်းစိုးရင်ကြောင့်ပြောဆိုလိုက်တာပါလက်နက်မဲ့အရသားတွေပေါ်တည်ချေလောက်တဲ့အထိအင်အားမသုံးဖို့နဲ့အတက်နိုင်ဆုံးထိန်းသိမ်းတင်းတင်းဆောက်ဖို့ မြမဆက်အနာဝင်တွေကိုတိုက်တွန်းလိုက်ကြောင်းလဲစင်ကူကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်လို့ရှာမှုဤပေါ်အာဏာဝင်တွေအကြမ်းဖက်ဖြိုခွဲမှုတွေကြောင့်ထွက်ပြေးတိမ်းရှောင်သူတွေတိုးလာနေတဲ့အတွက်အိန္ဒိယထိုင်းနိုင်ငံကလည်းကြိုတင်ပြင်ဆင်နေပါတယ်မြန်မာနိုင်ငံဘက်ကတင်းရှောင်လာသူတွေရောက်လာခဲ့မယ်ဆိုရင်နေရာချထားပေးနေအောင်မဲဆောက်ခရိုင်ထဲမှာလူကြီး4,000 3,000 လောက်အတွက်ခုံလုံးစရာနေရာပြင်ဆင်ထားတဲ့စီစဉ်တစ်ခုကိုလည်းတွေ့မြင်ခဲ့ရကြောင်းရွှေတာသတင်းကဖော်ပြထားပါတယ်ခင်ဗျာ
သတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါရှင်ဒီကနေ့ညပိုင်းည9:00ကနေ10:00မှာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 30နှစ်နဲ့လိုင်းလမ်းမီတာ190တို့ကနေစောင့်မျှော်ဖမ်းယူနားဆင်နိုင်ပါတယ်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမူကကိုအောင်လင်းဦးဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကဂျွန်ဝေါ်ကာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်နေအတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ။